Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှိမြတ်ခင်ဗျာမတ်လ29ရက်တနင်္လာနေ့ VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီခင်ဗျာမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုတော့လိုင်းနိုမီတာ19 25 30နဲ့လိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါလားခင်ဗျာဒီကနေ့အတွက်အစီအစဉ်မှုအဖြစ်ကျွန်တော်ဇဝန်လိုင်းကဆောင်ရွက်ပေးတော့ပါမယ်ဒီကနေ့မှာတော့သောရရှင်နေနားဆင်ကြမယ့်အထက်မှာရန်ကုန်မြို့မှာဆန္ဒပြသူတွေကိုဖြိုခွင်းတဲ့အခြေအနေတွေကိုဥစွာနားဆင်ကြရမှာပါဟောလမ်းကြော
င်းဝင်မှာလမ်းကြောင်းဝင်မှာ
တောင်ငုံမြို့နယ်မှာလက်နက်ကင်တပ်ဖွဲ့တွေကအင်အားသုံးဖြိုခွင်းခဲ့တဲ့အခြေအနေတွေကိုနားဆင်ကြရမှာဖြစ်ပါတယ်။ဒါနဲ့တစ်ဆက်တည်းမှာပဲမြို့နယ်တွေနယ်မြို့တွေကဆန္ဒပြတပိတ်တွေကိုအကြမ်းဖက်ဖြိုခွင်းခံရတဲ့အခြေအနေတွေဆန္ဒပြပွဲတွေမှာသတင်းယူရင်းသတင်းတောက်တွေဖမ်းဆီးခံရတဲ့အခြေအနေတွေအပါအဝင်အာဏာသိမ်းစစ်ကောင်စီအနေနဲ့အကြမ်းဖက်လုပ်ရက်တွေချက်ချင်းရပ်တန့်ဖို့ဂျာမနီအစိုးရကတောင်းဆိုလိုက်တာနောက်ပိုင်းမှာချမ်းပြည်နယ်အတွင်းကတိုက်ပွဲတွေအခြေအနေနဲ့ကင်းပြည်နယ်အတွင်းစစ်တပ်နဲ့ KNU တို့အကြားတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံတွေနေရစွန့်ခွာထွက်ပြေးနေရတဲ့သတင်းပေးပို့ချက်တွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။အဲဒီနောက်မှာတော့စီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြရမှာပါ။အခုအရင်ဆုံးတော့တင်းတင်းလာနေညအတွက်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မတ်ခွန်ညိုတို့ကတင်ပြပေးကြပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီကိုနိုင်ငံတော်ဝန်ပုံစံမျိုးစုံနဲ့ဆက်ပြီးဆန္ဒပြနေကြသလိုစစ်ဖက်တပ်ဖွဲ့တွေဖက်ကလည်းဆက်ပြီးတော့အကြမ်းဖက်နေနေတာကြောင့်ဒီကနေ့မှလည်းအရသာတိုက်ဆုံမှုရှိနေပါတယ်။ရန်ကုန်တောင်တကုန်းဖက်မှာစစ်အုပ်ချုပ်ရေးကောင်စီရဲ့လက်ချက်ကြောင့်မတန်ဆွမ်းသူအပါဝင်အရသာ2ဦးတိုက်ဆုံပြီးတော့တချို့လည်းအပြင်းထန်ဒဏ်ရာရသွားတယ်လို့ကိုရိုင်းတွေ့ကြုံရသူတွေက VOA ကိုပြောပါတယ်။မူလွယ်ပိုင်းအချိန်ထိပြစ်ခတ်မှုတွေရှိနေတာကြောင့်အသေးအပြောက်ထိခိုက်ပိုလာနိုင်ပါတယ်။ရန်ကုန်တာကေတာဖက်မှာလဲဆန္ဒပြသူတွေကိုလုံခြုံရေးတပ်ကပြစ်ခတ်နေနေတာကြောင့်တဦးတေဆုံပြီးတော့ဒဏ်ရာရသူတွေရှိတယ်လို့သိရပါတယ်။မြစ်ကြီးနားမြို့မှာလဲဆန္ဒပြသူတွေပေါ်ကြံဖက်ပြစ်ခတ်ဖမ်းဆီးမှုတွေရှိနေပြီးတော့သတင်းယူနေတဲ့မြစ်ကြီးနားအခြေဆိုင်သတင်းထောင်တဦးလည်းဖမ်းဆီးခံရပါတယ်။ရန်ကုန်လမ်းတွေပေါ်မှာဆန္ဒပြသူလို့တန်ရာရှိသူတွေကိုဖမ်းဆီးတာပြစ်ခတ်တာတွေရှိနေတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။အဲ့ဒီလိုအကြမ်းဖက်နေနေတဲ့ကြားကရန်ကုန်ပသိမ်ပဲခူးမင်းလာခင်ဦးနဲ့မော်လမြိုင်ဒီမော့ဆိုအပြင်မန္တလေးမုံရွာခင်ဦးမိထီလာပင်လယ်ဘူးကောလင်းမူဆဲတီဘော်နှစ်ကြီးနားနဲ့ဟာခါတို့မှလည်းဆန္ဒပြခဲ့ကြတာပါပသိမ်မှာလည်းစစ်ကောင်စီတပ်ရဲ့လက်ချက်ကြောင့်ဆန္ဒပြသူတချို့အတန်းရအပြင်းထန်ရရှိခဲ့ပါတယ်ကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့အဆိုအရဖေဖော်ဝါရီလစရနေ့နောက်ပိုင်းစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့လက်ချက်ကြောင့်တိုက်ဆုံသူ460ထက်မနည်းရှိနေပြီးတော့အဖမ်းခံရသူ2500ဝန်းကျင်ရှိကြောင်းဖော်ပြထားပါတယ်။အဖမ်းခံရသူတချို့ပြန်လွတ်လာတာရှိပေမဲ့လို့မိသားစုနဲ့အဆက်အသွယ်မရတာရှေ့နေနဲ့တွေ့ခွင့်မရတာလည်းရှိနေပါတယ်။အဖမ်းခံရသူတချို့ဆိုရင်ဘယ်မှာဖမ်းဆီးထိန်းသိမ်းထားသလဲဆိုတာတော့မသိရဘူးလို့မိသားစုဝင်တွေကပြောပါတယ်။မြန်မာနိုင်ငံတွင်ကအခြေအနေနဲ့ပတ်သက်လို့အင်ဒိုနီးရှားနဲ့ဂျပန်နိုင်ငံကြားအနေကဆွေးနွေးနေတယ်လို့ဂျပန်နိုင်ငံကိုရောက်ရှိနေတဲ့အင်ဒိုနီးရှားနိုင်ငံခြားဝန်ကြီးရက်နိုမာဆူဒီကပြောပါတယ်။မြန်မာနိုင်ငံတွင်ကလက်ရှိဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့အင်ဒိုနီးရှားနဲ့ဂျပန်နိုင်ငံကြားအနေဆုံးတစ်ပတ်ကိုနှစ်ကြိမ်ဆွေးနွေးနေပါတယ်။ဂျပန်နဲ့အင်ဒိုနီးရှားနိုင်ငံတွေနဲ့နှစ်နိုင်ငံအကျိုးစီးပွားအတွက်မဟုတ်ပဲဒေသရင်းတည်ငြိမ်အေးချမ်းရေးနဲ့တာယာဝပြောရေးအတွက်ကိုပါပူပေါင်းလုပ်ကိုင်နေကြတာဖြစ်ပါတယ်လို့လည်းဝန်ကြီးမာဆူဒီကပြောဆိုသွားတာပါမြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့အကြက်တဲ့အခြေအနေတွေနဲ့ပတ်သက်လို့အာဆီယံနိုင်ငံတွေကအင်ဒိုနီးရှားနဲ့စင်ကာပူဟာအတော်လေးတက်တက်ကြွကြွရှိနေပြီးတော့အခြားမိတ်ဖက်နိုင်ငံတွေနဲ့မြန်မာအရေးဆွေးနွေးတိုင်ပင်ဝင်တွေဆက်တိုက်လုပ်နေတဲ့သဘောပါအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကလည်းမြန်မာစစ်တပ်ရဲ့ရက်စက်ကြကြုတ်ပြီးတော့တပ်တည်နေတဲ့လူရဲကြောင့်ကလေးငယ်တွေအပါအဝင်လူတရာကျော်တည်ဆုံခဲ့ရတဲ့စနေနေ့ကလူရဲကိုကြည့်ရင်မြန်မာစစ်တပ်ရဲ့လူရဲတွေထိရောက်စွာထိနေဖို့နိုင်ငံတကာကရှေ့ဆက်တိုးဆောင်ဖို့လိုနေပြီဆိုတာမိမောင်းထုတ်ပြလိုက်တာဖြစ်တယ်လို့ဒီကနေ့ပဲကြေညာချက်ထုတ်ပြန်ပါတယ်သူအဆိုလူမျိုးရုံတပ်ဖြတ်မှုကျူးလွန်နေတဲ့စစ်ကောင်ဆောင်ပုတ်ချုပ်မှုချင်းမယောင်လိုက်ဟာနိုင်ငံတကာကပြစ်တင်ရှုတ်ချနေတဲ့ကြားကကျွေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်တာအင်ဂျင်ကကလေးငယ်တွေကိုတတ်ဖြတ်နေတဲ့အပြင်ကျန်းကျုပ်ရက်စတဲ့လူရက်တွေကိုနလှကြတိုးလုံလာနေတဲ့အတွက်ဒီလူနဲ့တွေ့ဆုံဆွေးနွေးနိုင်စရာအကြောင်းမရှိဘူးလို့လည်း APHR ရဲ့ဥက္ကဋ္ဌဖြစ်တဲ့မလေးရှားလွှတ်တော်အမ Charles Santiago ကပြောဆိုထားပါတယ်။မြန်မာစစ်တပ်ရဲ့လူရက်တွေရပ်တန့်သွားစေမဲ့တစ်ခုတည်းသောနေလန့်ဖြစ်တဲ့လက်နက်နဲ့ဗန်ဒါငွေတွေကိုလှည့်လန်းမီလို့မရအောင်ကဘာသဝန်းလုံးပိတ်ဆို့ထားဖို့ကိုလည်းကြေညာချက်မှာတိုက်တွန်းထားပါတယ်။ လူအခွင့်အရေးလေ့လာဆောင်ကြည့်ရေးအဖွဲ့ HRW ကတော့မတ်လ29ရက်နေ့ကအရသာပြည်သူတရားကြောတက်ဖြတ်ခဲ့တဲ့မြန်မာစစ်တပ်ရဲ့လုပ်ရဟာကြမ်းကြုတ်ရက်ဆက်လွန်းတယ်လို့ပဲစစ်တပ်ရဲ့တရုတ်မောင်ကိုဖော်ပြလိုက်တာဖြစ်တယ်လို့ပြောလိုက်ပါတယ
် This is brutal savagery this is a military that was essentially completely out of control
ဒါဟာရက်ဆက်ကြမ်းကြုတ်လွန်းလာတဲ့လုပ်ရပါမြန်မာစစ်တပ်ကလုံးဝအထင်ကွန်မဲ့သွားပါပြီလုတ်ချင်တာလုတ်ပြီးတော့တာဝန်ခံစရာမလိုဘူးဆိုတာကိုလည်းသူတို့ကောင်းကောင်းသိထားကြပါတယ်မြန်မာစစ်တပ်ရဲ့တရုတ်မှန်ကိုစနေနေ့မှာလုံးဝတွေ့မြင်လိုက်ရတာဖြစ်ပါတယ်လို့ HRW ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robertson ကပြောဆိုသွားတာပါမြန်မာကိုတကမ္ဘာလုံးကလက်နဲ့ရောင်းချမှုပိတ်ပင်တာနဲ့ပြစ်မှတ်ထားတဲ့အရေးယူတာမျိုးလိုတကယ့်အရေးယူမှုမျိုးတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကစပြီးတော့လုတ်ကိုင်းဖို့လိုတယ်လို့လည်း Mr. Robertson ကတိုက်တွန်းသွားပါတယ်ထိုင်းဝန်ကြီးချုပ် Prayut Chan-o-cha ကလည်းမြန်မာနိုင်ငံကနေဒုက္ခသည်တွေအစုလိုက်ပြုံးလဲဝင်လာမှာကိုမလို့လာပေမဲ့လူအခွင့်အရေးကိုလေးစားလိုက်နာမှာပါလို့ပြောဆိုသွားပါတယ်ရုရှားနိုင်ငံကလည်းမြန်မာနိုင်ငံနဲ့အပြုတ်သဘောဆောင်တဲ့ဆက်ဆံရေးတွေရေရှည်တိဆောက်ထားတယ်ဆိုပေမဲ့လို့မြန်မာနိုင်ငံမှာပေါပေါက်နေတဲ့ဝမ်းနည်းစရာဖြစ်တွေကိုထောက်ခံတဲ့သဘောမဟုတ်ဘူးလို့ရုရှားအစိုးရကဒီကနေ့ပဲပြောပါတယ်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေတွေးမြင်ကြမှုတွေဟာဘသူ့အတွက်မှအကျိုးမရှိပဲတကယ်တမ်းနှစ်နာသူတွေဟာမြန်မာပြည်သူတွေပဲဖြစ်တယ်လို့တရုတ်နိုင်ငံကသတိပေးပြောဆိုပါတယ်မြန်မာနိုင်ငံတွင်တင်းမာမှုတွေရောကြလာစေဖို့ပြဿနာကိုအပြုတ်သဘောနဲ့ချင်းကပ်ပြီးတော့ထိန်းသိမ်းတည်တည်ဆောက်ရွက်ကြဖို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူရော်လီရင်ကတရုတ်ဘာသာစကားနဲ့ပြောသွားတာ
ပါ我们已经多次表示希望缅甸各方保持冷静克制采取建设性的态度和行动
မြန်မာနိုင်ငံတွင်းကတင်းမာမှုတွေပြေလျော့စေဖို့တက်ဆိုင်သူအားလုံးအနေနဲ့တည်တည်ငြိမ်ငြိမ်နဲ့ထိန်းသိမ်းတည်တည်ဆောက်ရွက်ကြဖို့နောက်အပြုတ်သဘောနဲ့ချင်းကပ်ဆောင်ရွက်ကြဖို့မျှော်လင့်တယ်လို့ကျွန်တော်တို့အချင်းချင်းပြောထားပြီးပါပြီအကြမ်းဖက်မှုတွေနဲ့တွေးမြင်ကြတဲ့တိုက်ခိုက်မှုတွေဟာဘယ်သူ့အတွက်မှကြိုးမဖြစ်စေပါဘူး။တကယ်တမ်းညင်သာခံစားရမှာမြန်မာပြည်သူတွေဖြစ်ပါတယ
်။လက်ရှိမြန်မာနိုင်ငံရဲ့တင်းမာမှုမှာတရုတ်နိုင်ငံအနေနဲ့စစ်အုပ်ချုပ်ရေးကောင်စီကိုထောက်ခံကူညီနေတယ်ဆိုပြီးမြန်မာဒီမိုကရေစီရေးတောင်းဆိုလှုပ်ရှားသူတွေကယူဆကြပါတယ်။ဒါကြောင့်လဲမြန်မာနိုင်ငံတွင်တရုတ်ပိုင်ရင်းနှီးမြှုပ်နှံမှုတွေကိုဆန့်ကျင်ပြောဆိုမှုတွေရှိနေပါတယ်။ဒီလအတွင်းမှာပဲရန်ကုန်လှိုင်းတရားကဆန္ဒပြမှုဖြစ်နေခြင်းအတွင်းတရုတ်ပိုင်အထက်ချုပ်စစ်ရုံးနဲ့စစ်ပွဲရေးလုပ်ငန်းတချို့မိရှုဖျက်ဆီးခံရတာတွေရှိခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကိုထိခိုက်နစ်နာအောင်ရုရှားကလုပ်ကိုင်ခဲ့တဲ့ဆိုတဲ့ဆွတ်ဆွဲပြောဆိုချက်တွေရှိနေပြီးတော့ရုရှားအနေနဲ့ဒီလောက်ရရဲ့အကျိုးဆက်တွေကိုရင်ဆိုင်ရလိမ့်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကင်ကပြောဆိုလိုက်ပါတယ်။အမေရိကန်ရဲ့အကျိုးစီးပွားကိုကာကွယ်ဖို့အချိန်တိုင်းရင်လိုအပ်တယ်လို့ဆောင်ရွက်သွားမှာပါလို့ဝန်ကြီးဘလင်ကင်က CNN ရုပ်သံဌာနကမေးမြန်းခါမှာပြောဆိုထားတာပါ။ဘယ်ဂျီယမ်နိုင်ငံဘရဆဲလ်မြို့ကမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO အစည်းအဝေးတက်ရောက်ပြီးဝန်ကြီးဘလင်ကင်နဲ့တွေ့ဆုံမေးမြန်းထားတာကို CNN ကသတင်းဝင်တွေကထုတ်လွှင့်ပြသခဲ့တာပါ။အနောက်နိုင်ငံတွေကမှလည်းရုရှားအစိုးရရဲ့လုပ်ရက်တွေကိုဝိုင်းပြီးတော့စောင့်ကြည့်နေကြသလိုရုရှားအနေနဲ့သူ့လုပ်ရက်အတွက်တာဝန်ခံမှုရှိစေရမယ်လို့လည်းဝန်ကြီးဘလင်ကင်ကပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံကိုဘလို့အရေးယူတန်းခါမလဲဆိုတာအမေရိကန်ကစဉ်းစားသုံးသပ်နေပြီး NATO အဖွဲ့ဝင်နိုင်ငံတွေနဲ့ပါဆွေးနွေးနေတယ်လို့လည်းပြောပါတယ်။မစ္စတာဘိုင်ဒန်တမနာတာဝန်ယူပြီးမကြာခင်မှာပဲတက်တန်းကုံဆုံးခံနေဖြစ်နေတဲ့အမေရိကန်နဲ့ရုရှားနိုင်ငံကြားနျူကလ িয়ার လက်နက်ထိန်းချုပ်ရေးစာချုပ်ကိုတက်တန်းတိုးခတ်ကြတာပါ။ဒါပေမဲ့လည်းအမေရိကန်ကရုရှားကိုပြစ်တင်ပြောဆိုထားတဲ့လိုရတွေထက်မှာအာဖဂန်နစ္စတန်နိုင်ငံမှာတပ်ဆွဲထားတဲ့အမေရိကန်တပ်ဖွဲ့တွေကိုတပ်ဖြတ်ဖို့အတွက်ရုရှားကစုငွေထုတ်ပြန်ထားတဲ့ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့တမနာဘိုင်ဒန်အနိုင်ရခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲကိုကြားဝင်နှောက်ယှက်တာနဲ့အမေရိကန်ကွန်ပျူတာစနစ်တွေနဲ့ခိုးဝင်ခဲ့တဲ့ဆိုတဲ့လိုရတွေလည်းပါပါတယ်။ဝန်ကြီးဘလင်ကင်ကပြောဆိုချက်ဟာတမရဟောင်းဒိုနယ်ထရမ့်လိုမဟုတ်ပဲရုရှားအပေါ်သဘောထားတင်ပါတယ်မစ္စတာဘိုင်ဒန်ရဲ့သဘောထားတွေကိုထင်ရဆေးပါတယ်ရုရှားတမရဗလာဒီမီယာပူတင်ကိုလူသက်သမားတယောက်အဖြစ်ရှုမြင်ကြောင်းပြီးခဲ့တဲ့နှစ်ပတ်လောက်က ABC သတင်းဌာနနဲ့တွေ့ဆုံမေးမြန်းခါမှာတမရဘိုင်ဒန်ကပြောဆိုထားတာဖြစ်ပါတယ်
ဒီ American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 938ညလိုင်းဒိုမီတာ32 kHz 930ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ထိုင်းဝမ်စစ်တပ်ကစီးရဲလေ့ကျင့်မှုတွေတုံ့ပြန်ခဲ့တာနဲ့ပိုင်နဲ့ငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်တွေကအကြီးဆုံးသဘာဝကျွန်းကိုကာကွယ်ရေးလက်နက်အင်အားဖြည့်တင်ခဲ့တာတွေဟာတရုတ်နိုင်ငံဘက်ကတိုက်ခိုက်လာနိုင်ခြင်းအတွက်ကြိုတင်ပြင်ဆင်နေတာဖြစ်ကြောင်းလေ့လာသူတွေကယူဆကြပါတယ်။ကာကွယ်ရေးဝန်ကြီးချီကိုချန်းကတရုတ်နိုင်ငံဘက်ကတိုက်ခိုက်လာနိုင်ခြင်းရှိတဲ့အကြောင်းနဲ့သူ့အနေနဲ့ထိုင်ပင်ကျွန်းကိုအချိန်ပြည့်အစဉ်သင့်ပြင်ထားလိုတဲ့အကြောင်းမတ်လ18ရက်နေ့မှာလွှတ်တော်ကိုပြောခဲ့တာကိုဒေတာတွင်သတင်းတွေမှာဖော်ပြကြပါတယ်။တရုတ်နိုင်ငံအပါအဝင်၅နိုင်ငံကပိုင်ဆိုင်ကြောင်းငင်းခုန်နေကြတဲ့ထိုင်ဝမ်ရဲ့အနောက်တောင်ဘက် 932မိုင်အကွာကလူသူအယောက်နေတဲ့စပရက်လီကျွန်းစုကိုသူကရည်ညွှန်းပြောဆိုတာပါ2022လပိုင်းလောက်ကတည်းကထိုင်ဝမ်ကသူ့ရဲ့လေတပ်စခန်းစုံရဲ့အစွန်ပိုင်းဧရိယာစီနေတိုင်းနေပါစစ်လေရင်တွေပို့နေတာနဲ့ပတ်သက်လို့တရုတ်ဘက်ကလည်းသတိထားစောင့်ကြည့်နေကြတာပါတရုတ်နိုင်ငံဟာပြီးခဲ့တဲ့10နှစ်အတွင်းသူ့ပိုင်းနဲ့စပရက်လီကျွန်းစုတွေက9နေရာမှာလေရင်ယုံတွေနဲ့ရေဒါစနစ်တွေကိုတိုးမြင့်ချထားကြတာဖြစ်ပါတယ်E2 Advar လို့လည်းလူသိများတဲ့ရှေးတိုင်းကင်းစခန်းရှိတဲ့တိုင်ပင်ကျွန်းဟာအကျယ်အဝန်းဧက130လောက်သာရှိတာကြောင့်တရုတ်နိုင်ငံအတွက်တော့အလွယ်တကူသိမ့်ပိုက်နိုင်တဲ့အကြောင်းလေလာသုံးသပ်သူတချို့ကပြောကြပါဗျ။အီဂျစ်နိုင်ငံဆူရက်တွင်မြောင်းထဲမှာအကြီးဆုံးကုန်တင်သင်္ဘောကြီးတစ်ခုဖြစ်တဲ့ Ever Given တောင်းတင်နေတာကိုရေပြန်ချနိုင်ဖို့အလုပ်သမားတွေစူးစမ်းနေပါဗျ။ဘလောက်အမြန်ဆုံးဒီသင်္ဘောကြီးပြန်ခရီးဆက်နိုင်ပြီးတူမြောင်းထဲမှာသင်္ဘောတွေပြန်ပြီးတော့ဖြတ်တန်းခုံမောင်းနိုင်ကြမယ်ဆိုတာတော့ချက်ချင်းမသိရသေးပါဘူး။ဆူအက်တူမြောင်ကြီးကဒုတိယဗိုလ်ချုပ်ကြီးအိုစမာရာဗိုင်းကတော့တင်မောကြီးကိုအောင်မြင်စွာတွန်းချနိုင်ပြီးမှန်းထားတဲ့အတိုင်းရေထဲဆွဲချနိုင်တယ်။တင်မောပေပိုင်းကိုတူမြောင်ရဲ့ကမ်းခြေ၄ကိုက်ကျော်အကွာကနေ109ကိုက်ကျော်ကိုရွှေ့နိုင်ခဲ့တယ်လို့ကြေညာချက်မှာထုတ်ပြန်ထားပါတယ်။တင်မောရဲ့80ရာခိုင်နှုန်းဟာနေရာမှန်ကိုရောက်သွားပြီလို့လည်းသူကပြောပါတယ်။အလုတ်သမားအဖွဲ့ဟာတင်မောကြီးရေချောင်းလန်းအလဲကိုပြန်ရောက်ဖို့မြင့်မားလာတဲ့ဒီလိုင်းတွေကြာမှာအလုတ်လုတ်ကြရမှာဖြစ်ကြောင်းရာဗိုင်းကပြောပါတယ်။ဒီတင်မောကြီးခံနေတာကြောင့်ပင်လယ်နီနဲ့မြေထဲပင်လယ်ကိုဆက်သွယ်ထားတဲ့တူးမြောင်းရဲ့အဓိကရေချောင်းလန်းပိတ်နေတာသတင်းတစ်ပတ်ရှိနေခဲ့ပြီးအခုမှပဲရွှေ့နိုင်ခဲ့တာပါ။တနင်္ဂနွေနေ့နောက်ပိုင်းကစလို့ဒီတူးမြောင်းကိုဖျက်ဖို့ပင်လယ်ကူးတင်မောအစင်း360ကျော်ကစောင့်ဆိုင်းနေကြရတာဖြစ်ပါတယ်ရှင်။ဩစတြေးလျအာဏာရလစ်ဘရယ်ပါတီအတွင်းလှုပ်ခတ်သွားစေခဲ့တဲ့လိမ့်ပိုင်းဆိုင်ရာမတော်မတရားပြုမှုသတင်းတွေဇက်တိုက်ထွက်လာတဲ့အပေါ်တုံ့ပြန်ချက်အနေနဲ့ဝန်ကြီးချုပ်စကော့တ်မော်ရီဆန်ကသူ့ရဲ့အစိုးရအဖွဲ့ကိုအပြောင်းလဲတွေလုပ်ပါတယ်။မစ်ချယ်လီယာကက်ရှ်ကိုရှစ်နေချုပ်ခရစ်စတီယန်ပေါ်တာရဲ့နေရာမှာအစားထိုးလိုက်သလိုကာကွယ်ရေးဝန်ကြီးလင်ဒါရီနိုးစ်နေရာမှာပီတာဒက်တွန်ကိုအစားထိုးခန့်အပ်တယ်လို့ဩစတြေးလျအစိုးရကကြေညာပါတယ်။ရှင်းနေချုပ်ပေါ်တာဟာ1988ခုနှစ်သူ18နှစ်အရွယ်တုန်းက16နှစ်သမီးကိုမရင်းကျင်ခဲ့ကြောင်းသတင်းတွေထွက်လာခဲ့တဲ့လွန်ခဲ့တဲ့သတင်းပတ်တွေကလည်းစိတ်ပန်းဆိုင်ရာကြမ်းမာရေးအရာဆိုပြီးခွင့်ယူထားခဲ့ပါတယ်။ရဲတပ်ဖွဲ့ကလည်းသူ့ကိုစွပ်စွဲတဲ့သူကွယ်လွန်ခဲ့ပြီးဖြစ်လို့မစ္စတာပေါ်တာကိုတရားစွဲမှာမဟုတ်ကြောင်းပြောထားပါတယ်။ Reynolds ကတော့သူ့ရဲ့ရုံးဝင်တပ်ဟောင်းတဦးဖြစ်တဲ့ Britney Higgins ကသူဟာ2019ခုနှစ်တုန်းကလွှတ်တော်ဆောက်ဦးထဲမှာသူ့ရဲ့အထက်အရာရှိကမရင်းကျင်ခဲ့ကြောင်းလူသိရှင်ကြားပြောကြားခဲ့ပြီးတဲ့နောက် Reynolds က Higgins လူလိမ္မာလို့ခေါ်ဆိုခဲ့တဲ့အပေါ်ပြင်းပြင်းထန်ထန်ဝေဖန်တဲ့တွေထွက်လာပါတယ်။နောက်ပိုင်းမှာတော့သူ့ရဲ့မှတ်ချက်အတွက်ပြန်ပြီးတော့တောင်းပန်ခဲ့ပါတယ်။လိမ္မာပိုင်းဆိုင်ရာမတော်မတရားလုပ်တဲ့သတင်းတွေထွက်လာခဲ့ပြီးတဲ့နောက်မှာတော့ February လနောက်ပိုင်းကစလို့အမျိုးသမီးတွေပေါ်လိမ္မာပိုင်းဆိုင်ရာအကြမ်းဖက်မှုတွေအဆုံးသတ်ရေးဩစတြေးလျနိုင်ငံတော်ဝန်တောင်းဆိုဆန္ဒပြမှုတွေလည်းဖြစ်ခဲ့ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့တရုတ်နိုင်ငံတို့ပူးတွဲလေ့လာချက်မူကြမ်းအစီရင်ခံစာအရကိုဗစ် -19 ရောဂါပိုးရဲ့မူလစစ်မြစ်ဟာလင်းနို့တွေကနေလူကနေတဆင်တခြားတရိတ်ဆန်ကိုကူးစက်ခဲ့တာမျိုးကအများဆုံးဖြစ်နိုင်ကြောင်း AP သတင်းမှရေးသားဖော်ပြပါရတယ်။အဲ့ဒီပူးတွဲစုံစမ်းစစ်ဆေးမှုအရတက်ခွဲကန်းကနေလူတွေစီဗိုင်းရပ်စ်ပြန့်နှံ့ခဲ့တယ်ဆိုတဲ့ယူဆခဲ့တာတွေဟာလုံးဝမဖြစ်နိုင်သလောက်ဖြစ်ကြောင်းဖော်ပြထားတယ်လို့လည်း AP သတင်းမှဖော်ပြပါရတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့မခွာညိုတို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ VOA American တန်ခါနဲ့တင်းနေတာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။သောရရှိပါခင်ဗျာ။မြန်မာနိုင်ငံအခြေအနေပေါ်ကုလသမဂ္ဂလူမျိုးရေးကောင်စီအရေးပေါ်အစည်းအဝေးကိုလာမယ့်ဗုဒ္ဓဟူးနေ့မှာတကပိတ်ခေါ်ယူကျင်းပဖို့ရှိတယ်လို့တန်တမန်သတင်းရက်ွက်ကိုကိုကာပြီး AFP သတင်းမှာရေးသားဖော်ပြထားပါတယ်။မြန်မာနိုင်ငံအခြေအနေကိုအရေးပေါ်ဆွေးနွေးဖို့ဗြိတိန်နိုင်ငံကအဆိုပြုခဲ့တာဖြစ်တယ်လို့လည်းသိရပါတယ်။15နိုင်ငံပါကုလသမဂ္ဂလူမျိုးရေးကောင်စီမှာအမေရိကန်ပြည်ထောင်စုကလက်တလောအဖြစ်အလဲကျဥက္ကဋ္ဌတာဝန်ယူထားပါတယ်။အခုလာမယ့်ကုလသမဂ္ဂလူညွန်ကြီးကောင်စီအစည်းအဝေးမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ခရစ်စတင်းရှရီနာဘာဂနာကမြန်မာနိုင်ငံနောက်ဆုံးအခြေအနေတွေကိုတင်ပြရှင်းလင်းမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြသူတွေကိုလက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲမှုတွေမလ28ရက်နေ့ကအဆိုးအဝါဆုံးဖြစ်ပေါ်ခဲ့ပြီးတဲ့နောက်ရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေအရှိန်မြင့်ဖြစ်ပေါ်လာနိုင်ကြောင်းကုလသမဂ္ဂလူမျိုးရုံးတပ်ဖြတ်မှုကာကွယ်ဟန်တားရေးဆိုင်ရာအကြံပေးအလစ်ဝေရမူအန်ဒေရီတူနဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမစ်ရှဲဗာရှလက်တို့ကမတ်လ28ရက်နေ့မှာပူးတွဲသတိပေးချက်ထုတ်ပြန်ခဲ့ကြပြီးဖြစ်ပါတယ်ခင်ဗျာ လားတူပဲမြန်မာအရေးဒေတာရုံးနိုင်ငံတွေရဲ့ကြိုးပမ်းဆောင်ရွက်နေမှုတချို့ကိုလည်းပြောပြပေးကြပါမယ်။မြန်မာနိုင်ငံအတွင်းလက်တလောဖြစ်ပေါ်နေတဲ့ One Nation Global စရာအခြေအနေတွေကိုကြော်လွှားနိုင်ဖို့အချိန်ကြာနိုင်ပြီးအာဆီယံအနေနဲ့ဒီပြဿနာကိုဘယ်လိုတုံ့ပြန်မလဲဆိုတာအရေးတကြီးဖြစ်နေတယ်လို့စင်ကာပူနိုင်ငံသားရဲ့ဝန်ကြီး Vivian Krish Balakrishnan ကပြောကြားလိုက်ပါတယ်။ဒီဖြစ်ရပ်တွေကိုဖြေရှင်းဖို့အချိန်အတော်ကြာနိုင်ပါတယ်။ကျွန်တော်အနေနဲ့သိပြီးတော့အကောင်းမမြင်ဘူးဆိုတာဝန်ခံရပါလိမ့်မယ်လို့ဆိုပြီးတော့လဲဝန်ကြီး Vivian ကစင်ကာပူသတင်းဌာနတွေကိုပြောဆိုခဲ့ပါတယ်။ဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်မြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့အကျပ်တဲတွေကိုလည်းဖြေရှင်းဖို့နိုင်ငံတကာမှာစော်ဩမှုတွေရှိနေတဲ့နောက်အာဆီယံနိုင်ငံတွေထဲစင်ကာပူနဲ့အင်ဒိုနီးရှားနိုင်ငံတို့ဟာအတော်လေးတက်တက်ကြွကြွရှိနေကြတဲ့နိုင်ငံတွေဖြစ်ပါတယ်။ခုဆက်ပြီးတော့အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံနဲ့ကုန်သွယ်ရေးသဘောတူညီချက်တွေကိုအားလုံးရပ်ဆိုင်းလိုက်တဲ့အကြောင်းကိုတင်ပြပေးကြပါမယ်ခင်ဗျာ2013ခုနှစ်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာမူပေါင်းသဘောတူညီချက် TIFA အရမြန်မာနိုင်ငံနဲ့ရရှိထားတဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အားလုံးကိုအမေရိကန်ပြည်ထောင်စုကယာယီရပ်ဆိုင်းထားလိုက်ပါတယ်မြန်မာနိုင်ငံအတွင်းဒီမိုကရေစီနည်းလမ်းကြအစိုးရတရားမတက်လာမချင်းဒီဆိုင်းငံ့မှုကိုတရှိနေမှာဖြစ်တယ်လို့လဲအမေရိကန်ပြည်ထောင်စုရဲ့ကုန်သွယ်ရေးဆိုင်ရာအထူးတန်တမာကက်သရင်းတိုင်ကအခုတနင်္လာနေ့မကြာသေးခင်နိုင်ပိုင်းအတွင်းကပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနဲ့ပြုပြင်ပြောင်းလဲရေးမှာအခြေခံကျတဲ့ဒီမိုကရေစီနှိကြအစိုးရပြန်အာဏာရစေဖို့အတွက်အမေရိကန်မြန်မာပြည်သူတွေရဲ့ကြိုးပမ်းချက်တွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ခံတယ်လို့လဲသူ့ကြေညာချက်မှာဖော်ပြထားပါတယ်အရသားတွေကိုရက်ဆက်ကြမ်းကြုတ်အကြမ်းဖက်တဲ့မြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့လှုပ်ရက်ကိုပြစ်တင်ဝေဖန်လိုက်ပြီးငင်းကြမ်းတဲ့ဆန္ဒပြသူတွေကိုတပ်ဖြတ်နေတာတွေကိုတော့နိုင်ငံတကာအတိုင်းအဝိုင်းကိုတုံ့လုပ်စေတယ်လို့လည်းတမတ်ကြီးခရစ်စတင်းတိုင်ကကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာသောရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ပြပေးတော့ပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်ဆန္ဒပြသူတွေပေါ်စစ်တပ်နဲ့ရဲဘက်ကလက်နက်ကင်အင်အားသုံးအကြမ်းဖက်ပစ်ခတ်မှုတွေကြောင့်ဒီကနေ့မှလည်းရန်ကုန်မြို့မှာသေဆုံးသူတွေပြင်းထန်တဲ့ဒဏ်ရာသူတွေအများအပြားရှိခဲ့ပါတယ်။အကြမ်းဖက်နေနေမှုကြားကရန်ကုန်မြို့ရဲ့ဆန္ဒပြတပိတ်တီရဲ့အခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်စုမုံကပြောပြပေးပါမယ်ခင်ဗျာ
။ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲအပြတ်အသတ်နဲ့အနိုင်ရခဲ့တဲ့အရက်သားအစိုးရကိုဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းလိုက်တာရပောင်း58ရက်ရှိခဲ့ပါပြီ။ရန်ကုန်မြို့ကမြို့နယ်အသီးသီးမှာပြုတ်လုံနေတဲ့ဆန္ဒပြတပိတ်တွေကိုစစ်တပ်နဲ့ရဲလုံခြုံရေးတွေဘက်ကအကြမ်းဖက်ဖြိုခွင်းမှုတွေဆက်လုပ်နေပါတယ်။ဒီကနေ့မှာတော့တောင်တကုန်းမြို့နယ်ထဲမှာဆန္ဒပြပြည်သူတွေကိုမနေ့အစောပိုင်းကနေစလို့အင်အားသုံးဖြိုခွဲတာကြောင့်တေဆုံသူတွေနဲ့ဒဏ်ရာရသူတွေတိုးလာနေပါတယ်။တေဆုံသွားသူတွေကိုတွားပြီးတော့တယ်ဆောင်မှုနဲ့ဒဏ်ရာပြင်းထန်တဲ့သူတွေကိုကယ်ဆယ်နိုင်ရေးကပြစ်ခတ်မှုတွေကြောင့်အခက်အခဲတွေရှိနေတယ်လို့မြေပြင်မှာရှိနေတဲ့လူငယ်တဦးက VOA ကိုပြောပြပါဗျ
။သူတို့ကဝိုင်းထားတာတော့မနေ့ပိုင်းကဝိုင်းပြီးတော့အဲ့လိုနှိမ့်ချင်းပေါ့နော်မွန်းလဲလောက်ကဆိုင်ပြီးတောက်လျှောက်ပြစ်ထားမှာတဲ့ရင်ကဆုပြီးတော့အဲ့လိုပတ်ပတ်လည်းအမှတန်ချက်ကားကြီးရောအမြောက်ကားကြီးရောအကုန်ပါလာတယ်ပါလာကြတို့တဲ့ရင်ကပြည့်ပေါ်မှာဝင်ပြစ်တာ။သူတို့ကအခု RPG နဲ့လည်းကျွန်တော်တို့ဒီတဲအိဘန်ကာကိုပြစ်လိုက်တော့အဲ့မှာကြာဆုံးတဲ့လူပေါ့နော်ကျွန်တော်အဲ့ဘက်ဒီ56ဘက်ရှမ်းမှာလူကြီးနှစ်ဦးတော့အရင်ဆုံးတင်းထားရတယ်။လက်ပြပုံနဲ့ပြစ်လိုက်တဲ့နေရာမှာကျွန်တော်လူအများကြီးထိသွားပြီးတော့သူတွေကလင်းထွက်ကုန်တယ်ထင်ရှိရတယ်။ဒီဆုံးကအဲ့ဘက်မှာရည်ရွယ်လို့မရသေးဘူး။အခုချိန်ကြီးတို့တောက်လျှောက်ဝင်ပြစ်နေလက်ပြပုံးတွေရော RPG RPG တွေအကုန်လုံးပြစ်နေမှာ။တောက်ကောက်လို့မရဘူးတောက်လျှောက်ပြစ်နေတာအဲ့လိုဖြစ်နေ။ဒီချိန်လေးတခုမှကျွန်တော်တို့ဘက်ကပြည်သူမှာတော့တို့ပြန်ခုခံနေတော့ကျွန်တော်ခုခံရမှာပဲ။ဒါပေမဲ့တို့ကပတ်ပတ်လည်ဝိုင်းထားဖြစ်တဲ့အနေအရအရင်များတော့ပေါ့
။ဒါကတော့တောင်တကုံမြို့နယ်အတွင်းကညနေ9နာရီဝန်းကျင်အချိန်လေးဖြစ်ပါတယ်။သူပြောခဲ့သလိုလက်ပြပုံးတွေပခုံးထန်းလောင်ကြား RPG တွေနဲ့ပြစ်တယ်လို့ပြောပေမဲ့ဒါကိုတိကျအတည်ပြုလို့တော့မရသေးပါဘူး။
ဟုတ်လည်းရနေဝင်မှာလည်းရနေဝင်မှာ
အခုကြားခဲ့ရတာကတော့ဒီလူမှုကွန်ရက်မှာဖော်ပြနေတဲ့တောင်တကုံမြို့နယ်ကအခြေအနေဖြစ်ပါတယ်ဒီဗီဒီယိုထဲမှာမြင်ရတာကတော့အတော်လေးကိုအားပြည့်နဲ့လက်နှက်နဲ့ပြစ်ခတ်ပုံရပါတယ်အခုလိုအင်အားသုံးဖြိုခွင်းနေတာကြောင့်အခုညနေဇောင်းတဲ့အချိန်အထိအခြေအနေကတင်းမာနေစေဖြစ်ပါတယ်တောင်တကုံမြို့နယ်ထဲမှာပြစ်ခတ်မှုတွေကြောင့်ဒီကနေ့တရက်ထဲမှာတင်တည်ဆုံးသူက10ဦးလောက်ထိရှိနေပြီလို့ဒေသခံတွေကပြောပါတယ်။အခုချိန်ထိအလောင်းတွေကိုကောက်လို့မရတာတည်းရှိနေတာကြောင့်အတိအကျအတည်ပြုနိုင်မှုတော့မလွယ်သေးပါဘူး။အလားတူပဲတာကေတာမြို့နယ်သူမနာလမ်းဘက်မှာလည်းဆန္ဒပြတဲ့သူတွေကိုဒီကနေ့မနေ့အစောပိုင်းကတည်းကရဲလုံခြုံရေးတပ်တွေနဲ့စစ်တပ်ဘက်ကလက်နက်တွေနဲ့ပြစ်ခတ်တာကြောင့်တင်ဆုံးသူတဦးနဲ့ဒဏ်ရာရသူတွေရှိနေပါတယ်
။အခုလည်းရဲဘက်တွေက ก็ดูเหมือนมีอะไรแบบนี้แต่ก็ดีดีเยอะขนาดนั้นก็บอกว่าบ้านมันไม่ใช่กันก็เวลาเห็นอะไรนะมาดูดีกว่าดูดีเยอะเลยไม่ค่อยจงเล่นที่นี่กันเลยวันนั้นเขาไม่ชวนกันทำไมที่เราก็เราที่ไหนขนาดว่าพ่อแม่ในเขาหรือแม่ที่เราก็เราที่ไหนขนาดว่าพ่อแม่ในเขาหรือแม่ที่เราก็เราที่ไหนขนาดว่าพ่อแม่ในเขาหรือแม่ที่เราก็เราที่ไหนขนาดว่าพ่อแม่ในเขาหรือแม่ที่เราก็เราที่ไหนขนาดว่าพ่อแม่ในเขาหรือแม่ที่เราก็เราที่ไหนขนาดว่าพ่อแ ကြောက်ကြရတယ်ဆိုတော့လိုင်းလုံးနေတယ်ပြီးလို့ရှိရင်လမ်းမှာတွေ့လို့ရှိရင်တွေ့တယ်လူဖြစ်ဖြစ်ဟုတ်ဟုတ်မဟုတ်မင်းကြီးရဲ့ဆုပ်ကြည့်နေတော့ဘာလို့ဖြစ်ဖြစ်တိုင်းတားတယောက်အနေအမဲကတော့တော်တော်ကြီးကိုစိတ်မကောင်းဖြစ်မိတယ်ဒီလိုမျိုးကြီးအလုံးလိုက်မယ်လို့တကားမှလည်းမထင်တော့ဘူးကြတက်တကြီးကိုရဲစဲရုံမှလည်းပုံစံမျိုးကြီး
မတ်လ28ရက်နေ့စနေနေ့တုန်းကတေဆုံးသူ9ဦးထက်မနည်းရှိခဲ့တဲ့အင်းစိန်မြို့နယ်မှာလည်းမတ်လ28ရက်နေ့တနင်္ဂနွေနေ့ညပိုင်းကနေစလို့ဒီကနေ့မနက်ထိဆိုရင်ပြည်သူ9ဦးကိုစစ်တပ်နဲ့ရဲတွေဘက်ကအကြမ်းဖက်ဖမ်းဆီးခဲ့တယ်လို့အင်းစိန်မြို့နယ်အခြေစိုက်သတင်းဌာနကပြောထားပါတယ်အခုလိုမျိုးစစ်တပ်နဲ့လုံခြုံရေးတပ်တွေဘက်ကအင်အား3ဦးအကြမ်းဖက်ပစ်ခတ်နေပေမဲ့ကြာဆုံးသွားတဲ့သူတွေအတွက်စုလီဖျားအနီးမှာပြည်သူတွေဟာဒီကနေ့ဆူတောင်းပွဲပြုလုပ်ပေးခဲ့ပါတယ်မြေဦးဒေါ်လာရေးတိုက်ပွဲမှာအသက်ပေးခဲ့ကြတဲ့သူရဲကောင်းအာဇာနည်တွေအတွက်ဆုတောင်းပွဲဆိုပြီးကားလမ်းမထပ်မှာပြုလုပ်ခဲ့တာပါနိုင်ငံရေးကျင်းသားများကကူညီဆောင်ရှောက်ရေးအသင်း AAPBB ရဲ့မတ်လ28ရက်နေ့အထိစည်ရင်အရဆိုရင်ဆရာနာရှင်ဒေါ်လာရေးကာလအတွင်းမှာကြာဆုံးခဲ့သူပေါင်းက459ဦးထိရှိနေပါတယ်ဒီရွေတက်ကတော့ AAPB ကကောက်ယူထားတဲ့တေဆုံးသူအရေအတွက်ဖြစ်ပြီးစစ်တပ်နဲ့ရဲတွေဘက်ကအင်အားသုံးအကြမ်းဖက်လို့တေဆုံးခဲ့ရသူဟာဒီထက်မကရှိနိုင်တယ်ဆိုပြီးတော့လည်းထုတ်ပြန်ထားပါတယ်နလာနီးပါးကြာအာနာသိန်းကာလအတွေ့ရာနဲ့ချီတေဆုံးကသူတွေထဲမှာလူမျိုးဘာသာပေါင်းစုံနဲ့အရွယ်မရောက်သေးတဲ့ကလေးငယ်တွေလည်းပါဝင်ပါတယ်ရှင်
။မဆုမွန်တင်ပြပေးခဲ့တာပါခင်ဗျာ။ဒါနဲ့တစ်ချက်ထဲမှာပဲနေမျိုးတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုလည်းတင်ပြပေးကြပါလေ။ဒီနေ့မလ29ရက်နေ့မှာမြန်မာနိုင်ငံတဝန်ဆန္ဒပြပွဲတွေပေါ်တက်တီကပြစ်ခတ်ဖြိုခွင်းခဲ့တဲ့အထက်မန္တလေးမြစ်ကြီးနားပသိမ်ကော့တောင်စတဲ့မြို့တွေဘက်ကအခြေအနေတွေအကြောင်းမန္တလေးကလာတဲ့သတင်းကိုတော့မဆုမြတ်မွန်ကပြောပြပေးပါမယ်ခင်ဗျာ။
မန္တလေးမြို့ကမင်းတဲဤကင်းရက်ွက်ဖက်မှာဒီနေ့တက်တွေရဲ့ပြစ်ခတ်မှုကြောင့်တနက်ထိမှန်သူ10ယောက်ကျော်ရှိနေပြီးတော့တချို့စိုးရိမ်ရတဲ့အခြေအနေကိုမန္တလေးမြို့ဒေသခံတယောက်က VOA ကိုအခုလိုပြောပြပါရယ
်သူတို့ကဟိုကျွန်တော်တို့နော်ပထမအရင်ရက်တွေလိုပဲကားနဲ့လာတယ်ကားနဲ့လာတဲ့အပြင်ကိုသူစခန်းလေးဟိုအဲ့နာဖျားရှိရဗျာဖျားမှာဟိုစစ်ဆွဲဟိုဘောဘလို့ခေါ်မလဲစစ်ကြောင်းချထားတယ်ချထားပြီးတော့အဲ့နာလည်းဖေးတန်းနေမှာစစ်ကြောင်းချထားတယ်စစ်ကြောင်းချထားပြီးတော့ဒီကားလေးလေးမှာခြေချင်းပေါ့နော်ခြေချင်းသွားတယ်လာတယ်အဲ့လိုပြူရာရရှိတယ်ရိုက်တာနဲ့တာတွေတော့ရှိတယ်သူတို့ဟိုပေါ့ဟိုထွက်တဲ့လူတွေပေါ့နော်ဘာကြောင်လဲတော့မသိဘူးအဲ့လမ်းပေါ်မှာထွက်တဲ့လူတွေတချို့တွေ့တယ်ဆိုရင်သူတို့အဲ့လိုရိုက်တာနဲ့တာတွေတော့ရှိရခင်ဗျအခုလက်ရှိ89လမ်းဘက်မှာတော်တော်များတယ်ဘိုက်ကိုထိတဲ့လူတွေလည်းရှိတယ်ဘိုက်ပွင့်တဲ့လူတွေပေါ့နော်ဘိုက်ပွင့်တဲ့လူတွေလည်းရှိတယ်နောက်ပြီးတော့ဒီမှန်လာတာပေါင်နေလို့ခြေတလုံးတွေကိုမှန်နေတဲ့လူတွေလည်းရှိဆယ်ယောက်ကျော်လဲပေါ့ဘိုက်မှန်တဲ့လူကတော့စိုးရင်ရတယ
်ဒီနေ့မန္တလေးမှာပြစ်ခတ်တဲ့နေရာဟာပြီးခဲ့တဲ့ရက်တုန်းကရက်ွက်ယုံမိလောင်သွားခဲ့တဲ့မင်းတဲဤကင်းရက်ွက်ဖက်ဖြစ်ပါတယ်ဧရာဝတီတိုင်းပသိမ်မြို့ဘက်မှာလည်းမလ28ရက်နေ့တုန်းကနေမလ29ရက်ဒီနေ့မနေ့အထိပြစ်ခတ်ဖြိုခွဲမှုကြောင့်တေဆုံးသူတွေရှိတယ်လို့ပသိမ်မြို့ဒေသခံကပြောပြပါတယ်
။ဒီမနေ့ပေါ်တော့မနေ့ကညဖြိုခွဲခံရတဲ့ဒီဘောင်းရုံးလမ်းတပိတ်ကိုသူဒီမှာနှစ်ဖက်လောက်ညှက်ပြီးတော့ပြန်ဖြိုခွဲတာပါဟုတ်။ညကတော့ကျွန်တော်တို့ဒီပသိမ်မှာရှိတဲ့လူငယ်တွေကဒီဘောင်းရုံးဆိုတဲ့နေရာမှာစုပြီးတော့ဟိုခံတက်လို့ပုံစံမျိုးလုပ်ပြီးတော့ပေါ့နော်သူတို့ဆန္ဒပြတာကိုကျွန်တော်တို့ခုခံတယ်ကျွေးကြော်တိုင်းနဲ့ကျွန်တော်တို့လူမျိုးဆန္ဒပြကြရတယ်ကိုသူတို့ကတော့ဟိုဟာည9နာရီလောက်မှစပြီးဖြိုခွဲရပါတော့ဟောတယောက်11ထိသွားတယ်စီရန်လုံးနေတဲ့ဝန်ထမ်းတယောက်ပေါ့ဟောသူကတော့အဖြစ်ဖြစ်ချင်းပဲ11ထိပြီးတော့ကြာသွားတယ်ကိုသူ့အလောင်းကတော့အိမ်မှာပြန်တည်တာကျွန်တော်
28ရက်နေ့တုန်းကစစ်တပ်နဲ့ရဲပစ်ခတ်လို့တနက်ထိမှတေဆုံးခဲ့သူတယောက်ရဲ့စာပနာကိုမျိုးကန်တွေကလိုက်ပို့ဖို့ပြင်ဆင်ခဲ့ကြပေမဲ့ဖြိုခွင်းဖမ်းဆီးတာတွေလုပ်လို့လိုက်ပါပို့ဆောင်သူမရှိဘဲနှာရီအခမ်းအနားကိုပြုလုပ်လိုက်ရပါတယ်။တခါဒီကချင်ပြည်နယ်ရဲ့မြို့တော်မြစ်ကြီးနားမြို့မှာလည်းစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်နှိမ်နှင်းမှုကြောင့်ဒဏ်ရာရသူတွေရှိခဲ့ပါတယ်
။မြစ်ကြီးနားကဒီရံပူရက်ကွက်နဲ့ဒီမှာတိရက်ကွက်မှာအဲဒါကတိတ်စစ်ကြောင်းမှာလုတာပေါ့နော်အဲ့မှာလူ၄ယောက်ထိခိုက်သွားတယ်။ပြောက်ဒီအစ်မတစ်ခံရပါတော့အဲ့ဒါပြောက်ပါပစက်မှာဖြီးသွားနှစ်ပတ်ကတော့ပေါင်မှာဖြီးသွားဟုတ်အခုလို့ဆိုကျွန်တော်တို့တီးရတော့စင်ရတော့အဲ့ဖြီးတော့အခုလည်းတော့ဆက်ရံပူနဲ့ခင်မှာတတိမှာလည်းအစီအနေသိုးနေလို့ကြားတယ်ဒီကကြံရရှိသူစင်ရတော့ကျွန်တော်လည်းမကြည့်သေးဘူးဟုတ်အခုတော့စစ်ပက်ကနေတော့တနက်နဲ့နှောင်းဖြိုခွဲနေတယ်ပေါ့နော်ရံပူမှာရှိမှာခံတတ်တည်နေလို့ပြီးတော့ကောက်ဝင်နေတယ်ပေါ့နော်ရံပူကမနေ့28ရက်နေ့ရနေရံပူမှာပြည့်ရလောက်နေတော့
ဒီနေ့ဆန္ဒပြသူတွေကိုဖြိုခွဲမှုအတွင်းမှာမြကြီးနာအခြေဆိုင်ကချင် waves နဲ့74သတင်းဌာနတို့ကသတင်းသမား2ယောက်ဖမ်းဆီးခံခဲ့ရပါတယ်။မ မြကြီးနာအမှတ်၈ရဲစခန်းကိုလူတစုကလက်ပစ်ပုံးလို့ယူဆရတဲ့အရာနဲ့ပြစ်ခတ်ခဲ့တာရှိတယ်လို့ဒေသခံတွေပြောပေမဲ့ဘသူကဘာနဲ့ပြစ်တယ်လဲဆိုတာကိုတော့တိကျအတည်ပြုလို့မရပါဘူး။အခုလိုမျိုးမြန်မာနိုင်ငံမြောက်ပိုင်းမှာဆန္ဒပြသူတွေအပေါ်စစ်တပ်ကနှိမ်နှင်းနေတယ်လို့ပဲနိုင်ငံတောင်ပိုင်းတနင်္သာရီတိုင်းဒေသကြီးကော့တောင်မြို့မှာလည်းတပိတ်စစ်ကြောင်းအပေါ်ဖြိုခွင်းတာတွေရှိခဲ့ပါတယ်။သေဆုံးထိခိုက်မှုသတင်းတွေကိုတော့အခုချိန်ထိမကြားရသေးပါဘူး။စစ်ကောင်စီစက်ကျင်ဆန္ဒပြပွဲလုပ်နေသူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်တနိုင်ငံလုံးသေဆုံးသူဦးရေဟာမတ်လ28ရက်နေ့အထိ495ယောက်ရှိနေပြီးတော့ဒီအရေအတွက်ထပ်လည်မြန်နိုင်တယ်လို့နိုင်ငံရေးအကြီးအကဲများကကူညီဆောင်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ်ရှင
်။မဆုမြတ်မောင်တင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ရှမ်းနဲ့ချင်းပြည်နယ်ဘက်ကအခြေအနေတွေကိုလည်းပြောပြကြပါမယ်။စစ်အာဏာသိမ်းဆန့်ကျင်တဲ့ဆန္ဒပြပွဲတွေဆက်လုပ်နေတဲ့ရှမ်းပြည်နယ်မူဆယ်မြို့နယ်ချင်းပြည်နယ်ဟာခါမြို့ဘက်မှာဒီနေ့နေနှင်းဖြိုခွဲခံရတဲ့အခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်နဲ့ကွန်အေအာဆက်ပြီးပြောပြပေးပါမယ်ခင်ဗျာ
။ဒီနေ့စစ်အာဏာရှင်စနစ်ဆန့်ကျင်ဆန္ဒပြပွဲတွေပေါ်စစ်တပ်နဲ့ရဲတပ်ဖွဲ့တွေဖြိုခွင်းဖမ်းဆီးခံရတဲ့အထက်မှာရှမ်းပြည်နယ်မူဆယ်နဲ့ချင်းပြည်နယ်ဟာခါမြို့တွေလည်းပါဝင်ပါတယ်။မူဆယ်မြို့မှာဆန္ဒပြလူငယ်10ယောက်ထဲမှနေဒီကနေ့ဖမ်းဆီးခံရတယ်လို့တပိတ်ကောင်းဆောင်တယောက်ကပြောပါတယ
်။ဒီနေ့မနက်မှာကျွန်တော်တောင်ရက်ကွက်တပိတ်ညောင်ဘောနော်စစ်ကောင်စီရဲ့လက်အောက်ခံတွေကနေမှာလာပြီးတော့ချုပ်ခွင်းတယ်ချုပ်ခွင်းပြီးတော့ကျွန်တော်ကလေးတွေဖမ်းဆီးတယ်ဂျိုင်းနဲ့တယ်ဖမ်းနိုင်ရတာကြီးက10ယောက်ကျော်တယ်သူတို့ကဖမ်းဆီးသွားချိန်မှာဘာကိုပြောသွားလဲဆိုဒီလူတွေကအရှင်လက်လက်ကားပေါ်မှာမိရှုပ်ပြီးတော့မှသူလွတ်ပြမယ်ဆိုရင်မှချိန်ချောက်ပြီးအဲ့လိုပြောတယ်ဆိုတော့ကျွန်တော်တို့ကစိတ်ကူတယ်ကွာ
ဆန္ဒပြစဉ်တွင်မူဆယ်မြို့ထဲကလူဝင်မှုကြီးကြပ်ရေးဌာနရုံးကိုဆန္ဒပြသူတွေဝင်ရောက်ဖျက်ဆီးခဲ့တယ်လို့တပိတ်ကောင်းဆောင်ကဆက်ပြောပါတယ
်။ဒီလောက်ကရုံးတရုံးကိုကျွန်တော်တို့ဖျက်ဆီးခဲ့တယ်။ဒါနဲ့အကြီးကြီးစာရုံးစာတောင်းကိုကျွန်တော်ဘာမှမကြည့်ဘူး။ဒါနဲ့ဒီလိုဖျက်ဆီးလို့လာရင်တော့ဌာနဆောင်ရာစာရုံးစာတောင်းကိုဖျက်ဆီးအောင်ဒီလိုကြောင့်ကျွန်တော်တို့လက်ကြည့်ရလိမ့်မယ်ပေါ့နော်
။အခုလိုရှမ်းပြည်နယ်ဘက်မှာဆန္ဒပြသူတွေဖမ်းဆီးခံရတယ်လို့ချင်းပြည်နယ်ဟာကားမြို့မှာလည်းဒီနေ့မနေ့အာယုံဥတပိတ်ဖြိုခွင်းခံရပြီးလူရှိဦးဖမ်းဆီးခံရတယ်လို့ဆန္ဒပြပြည်သူတူကပြောပါတယ်။
အဲ့ဒါနဲ့တဲ့ကိုဆင်းရဲအဲ့ဒီဟာကိုရေးနဲ့ဖြစ်တက်တာပေါ့နော်လာချူခွဲရဲပေါ့မြေကြီးယူပုံနဲ့ချူခွဲပြီးတော့လူငယ်ရှိရတော့ဖမ်းထားတယ
်ချင်းမြင့်တဲ့ထဲမှာဆန္ဒပြပွဲတော်များများကိုရှောင်းနေခင်ပျောက်ကြားတဲ့ဘိတ်ပုံစံနဲ့ဆက်ပြီးလုံနေကြတယ်လို့လည်းပြောပါတယ်ချင်းပြည်နယ်နဲ့ကလျက်စကိုင်းတိုင်းထက်ကကလေးမြို့မှာမနေ့ကစစ်တပ်နဲ့ရဲတပ်ဖွဲ့ပြစ်ခတ်ဖြိုခွဲမှုကြောင့်ဇာနပြလူ9ယောက်သေဆုံးခဲ့တဲ့တဟန်းရက်ွက်မှာဒီနေ့လဲစစ်သားတွေအလွယ်တကူဝင်မလာနိုင်အောင်အသားစီးတွေလုပ်ပြီးဇာနပြခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်ဒီနေ့လုံခြုံရေးတွေဘက်ကနှိမ်နှင်းမှုမရှိခဲ့ပေမဲ့မနေ့ညနေပိုင်းကတော့ကလေးမြို့ဗေမတပိတ်စစ်ကြောင်းကိုပြစ်ခတ်ဖြိုခွင်းခဲ့ပုံကိုကလေးမြို့ခံတူကပြောပါတယ
်ကလေးမြို့အနောက်ဘက်ကတဟန်းစခန်းပေါ့တဟန်းခံချက်ပေါ့ဗေမတပိတ်ကိုစစ်တပ်ကလာရောက်ဖြိုခွင်းတာပြည်နယ်ကြီးတွေဘာတွေတုံးပြီးတော့သူတို့ပြစ်ခတ်တယ်ပြစ်ခတ်ပြီးတော့အဲ့မှာအမျိုးသမီးတယောက်ရယ်အမျိုးသား၃ယောက်ရယ်တည်ရယ်မနေ့ညညနေပိုင်း၃နာရီလောက်နေသူတို့စပစ်တာည9နာရီဖြစ်နေတယ်ကလေးမြို့ဘက်မှာစစ်သားတွေကဖြတ်ပစ်တာအဲ့မှာ၃ယောက်ချက်တည်ရယ်ဒီမနေ့28ရက်နေ့ကလေးမျိုးမှာစစ်သားတွေပြစ်တက်လို့တည်ရလို့အားလုံး9ယောက်ရှိတယ်ပေါ့ယောက်20ကျော်လောက်တော့တိုင်ရရတယ်ရှိတယ်ဒီတဟန်းခံချက်တပိတ်ဘက်ကနေဟိုညညလက်နဲ့ဆွဲတိုင်ပြီးတော့သူတို့ပြန်ပစ်တာမျိုးတွေရှိတယ်စစ်သားတွေကိုလေသူမိတနတ်တွေနဲ့ပြန်ပစ်တာရှိတယ်ပြီးတော့ဒီလေတနတ်တို့ပြီးတော့အခုလက်လုံတနတ်တို့အဲ့ဒါအမျိုးတွေနဲ့ပြန်ပစ်တော့စစ်သားတွေလည်းတော်တော်ထိတယ်လို့ပြောတယ်ဘယ်လောက်အဆုံးမှုရှိမရှိဆိုတော့အတည်ပြုလို့မရဘူးပေါ့နော
်မြန်မာနိုင်ငံနှံ့ကဆန္ဒပြသူတွေပေါ့စစ်သားနဲ့ရဲကအချမ်းဖက်ပြစ်ခတ်ဖြိုခွင်းခဲ့ပြီးနောက်ဆန္ဒပြသူတွေဘက်ကလည်းရရပစ္စည်းတွေနဲ့ခုခံတိုက်ခိုက်တာတွေတချို့ရှိနေပါတယ်ခင်ဗျာ
အကွန်အင်တင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့လဲတင်းတောက်တွေဖန်စီခံရတဲ့အခြေအနေကိုတင်ပြပေးပါဦးမယ်ဆန္ဒပြပွဲတွေမှာတင်းရယူရင်ဖန်စီခံရတဲ့တင်းတောက်တချို့မိသားစုဝင်တွေနဲ့တွေ့ခွင့်မရတာအပြင်ဖိနှိပ်ကန့်သတ်မှုတွေနဲ့ကြုံတွေ့ရင်ဆိုင်နေရတဲ့အကြောင်းကိုတော့ရန်ကုန်လာတဲ့တင်းကိုမဆုမုံကတင်ပြပေးပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာဆရာနာတိမ့်ခဲ့ပြီးတဲ့နောက်ပိုင်းသတင်းတော့တွေကိုဆက်လက်ဖန်ဆီးဖိနှိပ်နေတာမှာဒီကနေ့မှာတော့မြစ်ကြီးနားမြို့ကအေးစီရီတပိတ်အကြောင်းသတင်းရယူနေတဲ့ကချင်ဝက်သတင်းနဲ့ Deed 47သတင်းဌာနတို့ကသတင်းတော့နှစ်ဦးဖန်ခံရတယ်လို့ကချင်ဝက်သတင်းဌာနကအတည်ပြုထားပါတယ်အခုလိုသတင်းလိုက်ရင်းနဲ့အရင်ဖမ်းဆီးခံထားရတဲ့သတင်းနောက်တွေကတချို့ဆိုရင်ဘယ်နားမှာဖမ်းဆီးခံထားရတယ်လဲဆိုတာမသိရတာနောက်မိသားစုဝင်တွေနဲ့တွေ့ခွင့်မရတာအပြင် ဖိနေမှုတွေနဲ့ပါရင်ဆိုင်ကြုံတွေ့နေရတယ်လို့မိသားစုဝင်တွေကပြောပါတယ်ဖေဖော်ဝါရီလကုန်ပိုင်းတုန်းကရန်ကုန်မြို့စမ်းကြောင်းမြင်းနီကုန်းနားမှာဆန်နှပြပွဲသတင်းရယူနေတဲ့အချိန်မှာဖမ်းဆီးခံထားရပြီးတော့အင်းစိန်ချင်းနောက်မှာထိန်းသိမ်းခံထားရတဲ့မြန်မာနောင်သတင်းနောက်မက်ကေဇင်တွေရဲ့အကြမ်းမာရေးအခြေအနေကချို့တဲ့နေပြီးတော့မိန်ကလေးတယောက်အနေနဲ့ထောင်ထဲမှာလုံခြုံမှုမရှိသလိုခံစားနေရကြော ကျုံနေရတဲ့အခြေအနေကို VOA ကိုအခုလိုပြောပြပါရယ်
ဒီကနေ့ကျွန်မတို့ရဲ့အချိန်မှာတော့ဒီပြောတာဝင်းသွားနေတယ်ဝင်းမကောင်းဘူးပေါ့နော်ဝင်းလျှော့နေပေါ့ပထမဆုံးလုံးချင်းမိမှာပြီးတော့ကော့ပလန်ချင်းနဲ့ပြောတော့ဝင်းသွားနေတယ်ဝင်းလျှော့နေတယ်သူတို့ပြောတယ်အဲ့တော့ဟိုအဲဒီမှာလည်းထောင်မှာလည်းပြစ်တာပြီးတဲ့ဆရာဝန်ရှိတယ်လို့ထောင်ကပြောတယ်ဒါနဲ့သူကရုပ်ကြီးမရှိဘူးအဲ့ဆရာဝန်နဲ့မကူဘူးလို့မကူပဲနဲ့ဒီဒီတိုင်းနဲ့ယ ီမရသည့်ပြည်ပေါ့နော်။ဖန်စီခံရပြီဆိုရင်တော့အနည်းဆုံးရှင်းနေတဲ့ပြဿနာကိုပြရမယ်။နောက်မိသားစုဝင်တွေကကျန်းမာရေးလူမှုရေးကိစ္စတွေတခုကိုဆွဲပေါ့။မိသားစုဝင်တွေဟိုပြဿနာကိုပေးတင်တာပေါ့။နောက်ဆုံးပြည်သူ့ဆောင်ဝင်မပေးတင်ရင်တော့မှရှင်နောက်ကလိုအပ်တဲ့ဒီ security ထောက်ပံ့မှုအဝတ်အစားမှုအမျိုးသမီးဆိုရင်ကျွန်တော်တို့ကဒီညပိုင်းသတိကြရတဲ့စားတော့အနည်းဆုံးတော့လိုအပ်မှာပေါ့အနည်းဆုံးတော့အဲ့ဒါနောက်တော့ဟိုဘယ်လိုပဲမတရားဘူးပဲဖြစ်နေနေမတရားအကြီးအကျန်းဖတ်တယ်ပဲဖြစ်နေအဲ့ဒါလေးတော့ရှင်းရှင်းပြတင်တာပေါ့အဲ့ဒီကသတင်းမီဒီယာအားလုံးကတော့ကအများစုပေါ့အများစုဆိုတော့အားလုံးလေးပါပဲအကုန်လုံးတော့တင်းချောင်းနေကြရတဲ့အနေအထားအဓိကတော့မီဒီယာတွေထုတ်ခွင်းနေတယ်လို့ပဲကျွန်တော်တို့ကတော့သုံးသပ်တယ်အကြီးပိုင်းတွေပေါ့ဒီအရီတာချုပ်တို့ဒီတောင်းကအကြာတို့ဟုတ်မတရားလိုက်လံဖန်ဆီးနေတဲ့အနေအထားမျိုးပါ
။ဆန္ဒပြတဲ့သူတွေကိုအကြမ်းဖက်ဖြိုခွဲနေတဲ့စစ်တပ်နဲ့ရဲလုံခြုံရေးတပ်တွေဘက်ကသတင်းနောက်တွေကိုပြစ်မှတ်ထားတိုက်ခိုက်နေတာ press လို့စာသားပါတဲ့အုပ်ထုပ်တွေအင်းကြီးတွေအပြင်သတင်းနောက်အမှတ်သားပါစာသားတွေကိုဝစ်ဆင်ထားပေမဲ့လည်းဥတီတိုက်ခိုက်မှုတွေရှိနေတာကြောင့်မြေပြင်မှာသတင်းရယူဖို့အတော်လေးခက်ခဲလာတယ်လို့သူကပြောပြပါတယ်။ပြီးခဲ့တဲ့မတ်လ19ရက်နေ့ကနေပြည်တော်မှာသတင်းရယူနေတဲ့အချိန်မှာအဖမ်းဆီးခံခဲ့ရတဲ့မြစည်းမအေဒီရာဟောင်းကိုတန်းထိုင်အောင်ကလည်းစစ်ကြောရေးမှာရက်အတန်ကြာစစ်ဆေးခဲ့ပြီးတဲ့နောက်မတ်လ28ရက်နေ့မှာတော့ဇဘူတီတီမြို့နယ်အမှတ်1မြို့မှရဲစခန်းကိုပို့လိုက်ပြီးတော့ချုပ်ရရမန်ယူထားတယ်ဆိုတဲ့သတင်းကိုပဲကြားရပြီးတော့အခုချိန်ထိတွေ့ခွင့်မရသေးဘူးလို့သူ့ရဲ့ဖခင်ဖြစ်သူကပြောပါတယ
်ကျွန်တော်တို့ခမရောဆိုတာစစ်ကြောရေးနေပြီးတော့ကျွန်တော်တို့နေပြီးတော့ဇဘူတီတီမြို့နယ်အမှတ1ရဲစခန်းကိုရမန်14ရက်ယူပြီးတော့ပို့ထားတယ်လာသူဘလူးလဲမှာတွေ့လို့မရဘူးဒါပေမဲ့ဟိုဆေးကိုဥပစာလို့တော့ပြေပို့ပေးလိုက်တာတော့ရောက်တယ်လို့တော့သူတို့ပြောကြတာပဲဟုတ်ကဲ့ကျွန်တော်တို့အခုချိန်ကြီးတော့သူကပုံမှန်မတားသေးဘူးလို့ပြောကြည့်ကြတယ်ဟိုဈာမကြီးနေရတော့ကောင်းမွန်တယ်လို့တော့ပြောတယ်ပေါ့နော်ကျွန်တော်တို့လည်းမြင်ရမတွေ့ရသေးဘူးဘာမှမဟုတ်ကျွန်တော်တို့ကတော့ပေါ့ဗျာကိုသားလေးကိုကိုညင်ဝင်နေတယ်အများဆုံးပြန်ရောက်ဖို့ပဲတောင်းမှကြားရတာပေါ့ဗျာကျွန်တော်တို့ကအဲ့ဒါလည်းသိရပါတယ်ကျွန်တော်တို့ဘာမှမသိရဘူးကျွန်တော်တို့လည်းမသွားရမှလားဆိုတော့ဘာလို့အမှန်မကြည့်ဘူးပေါ့နော်
မြစည်းမအေဒီတာဟောင်းကိုတန်းထိုင်အောင်နဲ့ BBC သတင်းနောက်ကိုအောင်သူရတို့ကိုမတ်လ19ရက်နေ့နေ့လယ်ပိုင်းတုန်းကနေပြည်တော်တခိနသီရီမြို့နယ်မှာသတင်းရယူနေတဲ့အချိန်မှာအရက်ဝင်းနဲ့စစ်ထောင်လိုင်းရေးဒီဘက်ကဖမ်းဆီးခဲ့တာဖြစ်ပါတယ်အဲဒီနောက်မှာတော့အမည်မသိနေရာတစ်ခုမှာတီးသန့်စီလူခွဲစစ်ဆေးခဲ့ပြီးတဲ့နောက်မှာတော့မတ်လ22ရက်နေ့မှာကိုအောင်သူရကိုပြန်လွတ်ပေးလိုက်ပေမဲ့ကိုတန်းထိုင်အောင်ကတော့ဆက်လက်ဖမ်းဆီးထိန်းသိမ်းခံထားရဆဲဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းသတင်းနောက်ရောက်50လောက်ဟာသတင်းရယူနေတဲ့အချိန်မှာဖမ်းဆီးခံခဲ့ရပြီးတော့အဲ့ဒီထဲက10ယောက်ထက်မနည်းကတော့တပ်မတော်ကိုအကြီးညိုပြက်စီမှုပုံမှန်905ကကြီနဲ့တရားစွဲဆိုခံထားရပါတယ်ရှင
်မဆုမွန်တင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့အာဏာသိမ်းစစ်ကောင်စီကိုဂျာမနီအစိုးရကဝေဖန်ချုပ်ချလိုက်တဲ့သတင်းကိုလည်းပြောပြကြပါမယ်မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကငြင်းညာစွာဆန္ဒပြသူတွေကိုနှိမ့်စင်ရက်စက်အကြမ်းဖက်ဖြိုခွဲတပ်ဖြတ်နေတဲ့လုပ်ရက်တွေချက်ချင်းရပ်တန့်ပြီးဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေလွတ်ပေးဖို့တောင်းဆိုလိုက်ပါတယ်ဒီအကြောင်း AP သတင်းလောင်မှဖော်ပြထားတာကိုတော့ဆက်ပြီးတင်ပြပေးပါမယ်ခင်ဗျာမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲခဲ့တဲ့အပေါ်ဂျာမန်အစိုးရကတနင်္လာနေ့မှာပြစ်တင်ရှုံချလိုက်ပါတယ်ဒါ့အပြင်အကြမ်းဖက်လုပ်ရက်တွေကိုအခုချက်ချင်းရပ်တန့်ပြီးဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းလွတ်ပေးဖို့တောင်းဆိုလိုက်ပါတယ်မြန်မ မြန်မာစစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုတွေဟာပြီးခဲ့တဲ့သတင်းပတ်ကောင်မှာအဆိုးဝါးဆုံးအခြေအနေကိုရောက်သွားခဲ့ကြောင်းဂျာမနီအစိုးရပြောခွင့်ရစတီဖန်စီဘက်ကတင်းလာနေမှာသတင်းတောက်တွေကိုပြောပါတယ
်။ Die Bundesregierung verurteilt das gewaltsame Vorgehen der Sicherheitskräfte und den tödlichen Waffeneinsatz aufs schärfste.
မြန်မာလူမျိုးရေးတပ်ဖွဲ့တွေကလက်နက်အင်အားသုံးပြီးတော့အကြမ်းဖက်ဖြိုခွင်းတဲ့အပေါ်မှာဂျာမနီအစိုးရအနေနဲ့အပြင်းထန်ကန့်ကွက်ရှုံချပါတယ်။အကြမ်းဖက်ဖြိုခွင်းမှုတွေဟာပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းမှာအဆိုးဝါးဆုံးအခြေအနေကိုရောက်ခဲ့ပါတယ်။ငင်းညာစွာဆန္ဒပြသူတွေကိုလက်နက်နဲ့အကြမ်းဖက်ဖြိုခွဲတဲ့လုပ်ရဟာဘလို့မှလက်ခံနိုင်စရာမရှိပါဘူး
။ဖေဖော်ဝါရီလ၁ရက်နေ့မှာစစ်တပ်ကအာဏာသိမ်းခဲ့တာကိုကန့်ကွက်ဆန္ဒပြရင်းစနေနေ့ကလက်နက်ကင်တပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်တေဆုံသွားသူចောင်းသားလူငယ်ရဲ့ဇာပနာကိုလိုက်လံပို့ဆောင်ကြတဲ့ပိတ်သက်တဲ့ကိုလူမျိုးရေးတပ်ဖွဲ့တွေကတင်းငွေနေ့မှာပြစ်ခတ်ခဲ့တာနဲ့ပတ်သက်လို့လည်းစတီဖန်စီဘတ်က
It ist erschütternd zu sehen, dass es fast täglich in Myanmar zu Todesopfern solcher Gewalt der Sicherheitskräfte kommt.
မြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့ကလင်းငယ်တွေအပါအဝင်နေစဉ်နဲ့အမျှတေဆုံးမှုတွေဖြစ်နေတာကိုမြင်တွေ့ရတာစိတ်တော့ကဖြစ်စရာပါ။အုပ်ချုပ်သူတွေကပြည်သူလူထုကိုအတကြီးစွာနဲ့ချင်းချောက်ပြောဆိုနေတာတွေကလည်းအံ့ဩသင့်စရာကောင်းပါတယ်။
မလာ၂၈ရက်စနေနေ့တရက်ထဲမှာတွင်လက်နက်ကင်တပ်ဖွဲ့တွေရဲ့အကြမ်းဖက်ဖြိုခွဲမှုကြောင့်အသက်၁၆နှစ်အောက်ကလင်းငယ်တွေအပါအဝင်လူပေါင်း114ဦးအ ਨੇ ဆုံးတေဆုံးခဲ့တာပါအဲ့ဒီလောက်ရနယ်ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်ကလူတွေအစုလိုက်ပြုံလိုက်တပ်ဖြတ်မှုလို့ခေါ်ဆိုလိုက်ပြီးနိုင်ငံတကာအသံဝိုင်းကထိရောက်စွာတုံ့ပြန်ဆောင်ရွက်ခြင်းမရှိတဲ့အပေါ်ပြစ်တင်ဝေဖန်လိုက်ပါတယ်ဂျာမနီအစိုးရအနေနဲ့ဒီလက်နက်အင်အားသုံးအကြမ်းဖက်ဖြိုခွဲမှုတွေချက်ချင်းရတ်မှုတောင်းဆိုကြောင်းဂျာမန်ဝန်ကြီးချုပ်ရဲ့ပြောခွင့်ရလည်းဖြစ်တဲ့စတီဖန်စီဘတ်ကပြောပါတယ
် Wir fordern das Militär in Myanmar zum sofortigen Verzicht auf diese Gewaltanwendung gegen die Zivilisten.
မြန်မာစစ်တပ်အနေနဲ့ဒီအရသာပြည်သူတွေကိုလက်နက်အင်အားသုံးပြီးတော့ဖြိုခွဲနေတာတွေကိုချက်ချင်းရပ်တန့်ဖို့ကျွန်တော်တို့တောင်းဆိုပါရစေ။ဒါအပြင်ဖက်စည်းထားတဲ့နိုင်ငံအချင်းသားတွေကိုချက်ချင်းလွှတ်ပေးပြီးတော့ဒီမိုကရေစီနှီးလန်းကြတဲ့တရားဝင်အဖွဲ့အစည်းတွေကိုပြန်အသက်သွင်းပေးဖို့တောင်းဆိုပါရစေ
။မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ကစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းအမေရိကန်ပြည်ထောင်စုအပါအဝင် EU ဥရောပသမဂ္ဂနဲ့ဗြိတိန်နိုင်ငံတို့ကမြန်မာစစ်ကောင်းဆောင်တွေအပေါ်ဒဏ်ခအရေးယူမှုတွေအရှိန်မြင့်လှုပ်ဆောင်ခဲ့ပေမဲ့ဂျာမနီအစိုးရအနေနဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေအပေါ်တီးခြားပြင်းထန်စွာဝေဖန်ပြောဆိုတာဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်ခင်ဗျာ
တရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာခုဆက်ပြီးတော့ကရင်ပြည်နယ်အတွင်းကတိုက်ပွဲအခြေအနေတွေကိုလည်းပြောပြကြပါမယ်ကင်လက်နက်ကင် KNU တပ်တွေရှိတဲ့ထိုင်းမြန်မာနယ်စပ်နားမှာမြန်မာစစ်တပ်နဲ့ KNU တပ်တွေကြားတိုက်ပွဲတွေဆက်ဖြစ်နေခြင်းမှာမြန်မာတပ်တွေဘက်ကတိုက်လေယာဉ်တွေနဲ့ပါဘုံကျဲတိုက်ခိုက်နေပါတယ်။ဒါကြောင့်ထိုင်းနိုင်ငံမဲဟောင်ဆောင်ပြည်နယ်အတွင်းကိုကရင်စစ်ဘေးရှောင်ဒုက္ခသည်3000နဲ့မနည်းတင်းရှောင်လာနေကြပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင်သတင်းတောက်မှအေးအေးမာကပြောပြပေးမှာပါခင်ဗျာ
။ KNU တပ်တွေနဲ့တိုက်ပွဲအတွင်းမြန်မာစစ်တပ်ဘက်ကမတ်လ28ရက်နေ့နဲ့28ရက်နေ့တွေမှာတိုက်လေရင်နေတုံးပြီးဘုံကျဲတိုက်ခိုက်နေတာကြောင့်အဲ့ဒီဒေသဘက်မှာရှိနေတဲ့ကရင်ပြည်သူတွေဟာတန်လင်မြစ်ကိုဖျက်ချော်ပြီးထိုင်းနိုင်ငံမဲဟောင်ဆောင်ပြည်နယ်တဲကိုထွက်ပြေးလာနေကြပါတယ်ဒီကနေ့မတ်လ29ရက်နေ့အထိကရင်ရွာတွေကနေထွက်ပြေးလာတဲ့စစ်ပီးဒုက္ခသည်3000လောက်ရှိနေပြီဖြစ်ကြောင်းကရင်သတင်းစင်ရဲ့အမှုဆောင်အက်ဒီတာချုပ်နန်းဖောဂေကအခုလိုပြောပြပါတယ
်ဒီဘက်ထိုင်းဘက်ကတော့3000ဝန်းကျင်လောက်တော့ဆောင်ထွက်လာတယ်ဆိုတော့အဲ့ဒါဣတိထဘီနာမှာလည်းဥဝဲထဥဝဲထဆိုတော့တနည်းအားရှိသေးတယ်ဆိုတော့အဲ့နာလေးကထောင်လေးတွေကိုအစွဲပြည့်ပြီးသူ့နေရာလေးကိုခွန်ထားရစီပါထောင်နဲ့ချီတော့ရှိတယ်ပေါ့မယ်ဟိုကအဲ့ဒီတော့3000ဝန်းကျင်ပေါ့နော်ဟိုကဆိုတော့တနည်းအားတော့ရွာကတော့ရွာကတော့ခုကီတေးရွာတနည်းအားနောက်ပြီးတော့အဲ့ဒါလည်းဟိုကလေးမြေကန်းနဲ့နီးတဲ့နေရာပေါ့ဆိုတော့နောက်တနည်းအားကတော့စီကောထဆိုတာဆင်းမီတမဟာငါရဲ့နေရာတစ်ခုပေါ့နော်ကျူလီယာလည်းသူနေမိကန်လေလည်းအစီအစဉ်ကြီးကောင်းပြောအကျိုးတူရောရှောင်းလို့ပြောထားတော့သူတို့ကအဲ့ဒါကျူရှောင်းထားတာတော့ကျွန်တော်ထင်တယ်နေ့လယ်ပိုင်းရှောင်းတယ်ဆိုတော့သူတို့လက်ပြတာမွန်လွဲပေါ့မွန်လွဲ3နိုင်တစ်ချိန်နဲ့5နိုင်တစ်ချိန်ဆိုတော့ကြားတယ်နော
် KNU တက်မှာ9နဲ့မြန်မာစစ်တပ်တို့ဟာစစ်အုပ်ချုပ်ရေးကောင်စီတက်လာတဲ့2လအတွင်းမှာတိုက်ပွဲတွေခက်ဆက်ဆိတ်ဖြစ်လာနေတာပါမလ28ရက်နေ့တုန်းကတော့တန်လင်မြင့်အကြီးကမြန်မာစစ်တပ်ရဲ့တိမူထာစခန်းကို KNU ကသိမ်းပိတ်လိုက်တာကြောင့်မလ29ရက်နေ့ညကစပြီးမြန်မာစစ်တပ်ဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေကိုစတင်ခဲ့ပါတယ်။မလ28ရက်နေ့မှာလည်းလေရင်နေနဲ့ပဲဘုံကျဲတိုက်ခိုက်မှုထပ်လုပ်ခဲ့ပါတယ်။ KNU တပ်မကားကဘုံမှုစောကလေတို့ကတော့အခုလိုပြောပြပါတယ်
။ဒါမျိုးတစ်ဖက်ကတော့ဒီလိုမျိုးပဋိပက္ခနဲ့ဖြည့်ပြီးတော့မှဒီလိုမျိုးတိုက်ပွဲနဲ့ဖြစ်တာတော့ဥစားပေါ်တာဒီနိုင်ငံရေးအော်အရာပြောရမယ်သူတို့ပြည်လည်းမှုမရှိလို့ပေါ့ဒါမဲ့အဲ့ဒီနိုင်ငံရင်းနေတာဖြည့်ရှင်းလို့မရတဲ့အရာမဟုတ်ပါဘူးဖြည့်ရှင်းလို့ရပါတယ် ဒါပေမဲ့တို့ကတော့ဒီလိုမိနှောင်းမတော့ပဲနဲ့တို့ကဒီဟိုစိတ်ဘယ်လိုဒီအားသောက်ပြီးတော့ဖြည့်ရှိတဲ့စိတ်ဓာတ်မျိုးနဲ့ပဲတို့ကလှုပ်သွားတာတော့လျှောက်ပဲလေအခုလည်းပဲဒီလိုပဲလေ
မြန်မာဆဲအချုပ်ရေးကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်ကရင်ပြည်နယ်ဖားပွန်ခရိုင်အတွင်းကဒေသခံကြေးရွာသားတပေါင်းကျော်ပြည်တွင်းမှာပဲဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရကြောင်းဒီကနေ့မှာပဲကရင်မျိုးသားအစည်းအရုံး KNU ကသတင်းထုတ်ပြန်ခဲ့ပါတယ်ဒေဘူးနိုတနေလူတောင်ကုန်းကလူဘောထာမော်ယူနီပေဘိုဘလောတီကောထာနဲ့ဟိုကေစတဲ့ဖားပွန်ခရိုင်အတွင်းကကျေးရွာခနရွာအတွင်းကိုမြန်မာစစ်တပ်ဘက်ကဘုံကျဲတိုက်ခတ်ခဲ့တာဖြစ်တယ်ဆိုပြီး KNU ကသတင်းထုတ်ပြန်ထားပါတယ်။တင်းရှောင်နေရတဲ့ဒုက္ခသည်တွေအတွက်အရေးပေါ်စာနာရိတ်ခါများလိုအပ်နေကြောင်းဒေသခံအကူအညီပေးရေးအဖွဲ့တွေကပြောပါတယ်။ထိုင်းဘက်ကိုရောက်လာတဲ့ဒုက္ခသည်3000လောက်ကိုတော့ထိုင်းဘက်ချမ်းတတော်ကျွိုင်းအတွင်းမှာခိုလုံစရာနေရာပေးထားပါတယ်။ဒဏ်ရာရသူ10ခန်းလောက်ကိုလည်းစေဝါကူတာမှုပေးနေပါတယ်။စစ်ပြေဒုက္ခသည်တွေနဲ့ပတ်သက်လို့ထိုင်းနိုင်ငံကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးနဲ့ထိုင်းပြည်ရဲ့ဝန်ကြီးဌာနတို့ညှိနှိုင်းပြီးဆောင်ရွက်နေကြောင်းထိုင်းနိုင်ငံရဲ့ဒေသဆိုင်ရာသတင်းတွေမှာလည်းဖော်ပြနေကြပါတယ်ရှင်
။မအေးအေးမှာတင်ပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးတော့ပါမယ်။ပထမဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြန်မာစစ်တပ်ပိုင်စီးပွားရေးလုပ်ငန်းကြီးတွေအပေါ်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲအမေရိကန်ပြည်ထောင်စုနဲ့ဗြိတိန်တို့ကပြစ်ဒဏ်ခတ်အရေးယူပါတယ်။မြန်မာစစ်တပ်ဟာဒီလုပ်ငန်းကြီးတွေကရတဲ့ငွေတွေကိုပြည်သူတွေကိုဖိနှိပ်ချုပ်ချယ်နေတာကြောင့်ငွေဝင်လန်းလျော့သွားအောင်ဆောင်ရွက်ဖို့အတွက်ရည်ရွယ်တာဖြစ်ကြောင်းလည်းပြောဆိုထားကြပါတယ်။ဒီအကြောင်းဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်တကီထိုက်ကတင်ပြပေးပါမယ်ခင်ဗျာ။
တမရော့ကချုပ်ကင်ထားတဲ့စီးပွားရေးဥပိုင်လီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ကိုအရေးယူတန်းခတ်ကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကမတ်လ25ရက်နေ့ကြာသပတေးနေ့မှာကြေညာခဲ့ပါတယ်။ဒီလုပ်ငန်းကြီးတွေနဲ့ဘဏ္ဍာရေးလုပ်ငန်းဆိုင်ရာပတ်သက်ဆက်နွယ်မှုအလုံးကိုတမျှကန့်သက်ပြီးတန်းခတ်အရေးယူတာဖြစ်ပါတယ်။အမေရိကန်ဘက်ကဒီကြေညာချက်မထွက်ခင်မှာပဲတမရော့ပိုင်စီးပွားရေးဥပိုင်လီမိတက်ကိုအရေးယူတန်းခတ်ကြောင်းဗြိတိန်ကလည်းကြေညာခဲ့တာပါ။အရသားတွေအပေါ်ဖိနှိပ်ချုပ်ချယ်မှုလုပ်ရက်တွေအတွက်ဘဏ္ဍာငွေရရှိမှုကျော်ပါသွားအောင်အထောက်အပံ့ဖြစ်စေဖို့စစ်တပ်ရဲ့ဘဏ္ဍာရေးအကျိုးစီးပွားတွေကိုပြစ်မှတ်ထားတန်ခတ်တာဖြစ်ပါတယ်လို့ဗြိတိန်နိုင်ငံရဲ့ဝန်ကြီးဒိုမီနစ်ရပ်ကကြေညာချက်မှာပြောဆိုခဲ့ပါတယ်။မြမစီးပွားရေးဥပိုင်လီမိတက်နဲ့မြမစီးပွားရေးကော်ပိုရေးရှင်းတို့ကိုအရေးယူတန်ခတ်ကြောင်းကြေညာခဲ့တဲ့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကတော့မြမစစ်တပ်ဟာဒီလုပ်ငန်းကြီးတွေကနေတဆင့်နိုင်ငံစီးပွားရေးနယ်ပယ်အတော်များများကိုချုပ်ကင်ထားတာလို့ပြောဆိုခဲ့ပါတယ်။ဆီယနာသိမ်းပြီးနောက်ပိုင်းအမေရိကန်၊ဗြိတိန်၊ကနေဒါ၊နောက်ဥရောပသမဂ္ဂတို့ဘက်ကအာဏာသိမ်းမှုမှာတာဝန်ရှိသူတွေ၊သူတို့နဲ့ဆက်ဆက်သူတွေအကျိုးစီးပွားတွေကိုဇက်တက်အရေးယူတန်းခတ်နေတာပါ။နိုင်ငံတကာအရေးယူတန်းခတ်မှုတွေနဲ့ပတ်သက်ပြီးမြန်မာလုပ်ငန်းကြီးတွေဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘာဂနာကအနာရယူထားတဲ့မြမတက်မရော်နဲ့အစဉ်တစိုက်ဆက်သွယ်ဆွေးနွေးနေတာဖြစ်ပြီးစစ်တပ်ခေါင်းဆောင်ပိုင်းရဲ့တန်းခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်တဲ့သဘောထားကိုမတ်လ3ရက်နေ့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာအခုလိုပြောပြပါတယ
် I had discussion with the army and I warned them thatMember states and security council might take
စစ်တပ်နဲ့ဆွေးနွေးခဲ့ပြီးအဖွဲ့ဝင်နိုင်ငံတွေနဲ့လုံခြုံရေးကောင်စီအနေနဲ့ပြင်းပြင်းထန်ထန်အရေးယူဆောင်ရွက်နိုင်တယ်လို့သတိပေးခဲ့ပေမဲ့စစ်တပ်ဘက်ကတော့သူတို့အနေနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကရိုးနေပါပြီးအတိတ်တုန်းကလည်းဒီဒဏ်ခတ်ပိတ်ဆို့မှုတွေကိုကျော်လွှားနိုင်ခဲ့တယ်လို့ပြန်ဖြေတဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ကပြောဆိုခဲ့တာပါမြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းလုပ်ငန်းကြီးနှစ်ခုဟာဆိုရင်ကုန်သွယ်ရေးတယံစားတတူဖော်ရေးအဖျော်ယမကာစေးလိမ့်နဲ့လူသုံးကုန်ပစ္စည်းတွေအပါအဝင်မြန်မာစီးပွားရေးအတွင်းဂန္ဓာပေါင်းစုံမှရင်းနှီးမြှုပ်နှံဆောင်ရွက်နေတာဖြစ်ပါတယ်ရွေးကောက်ခံရတအစိုးရကိုဖြုတ်ချပြီးမြန်မာပြည်သူတွေအပေါ်ဖိနှိပ်မှုတွေမှာတာဝန်ရှိတဲ့စစ်တပ်ရဲ့စီးပွားရေးအရင်းမြစ်တွေကိုအထူးပြစ်မှတ်ထားတန်ခတ်တာဖြစ်ကြောင်းအမေရိကန်အစိုးရဘက်ကပြောဆိုထားတာပါရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေဖွဲ့ထားတဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ရဲ့ကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်ဒေါက်တာဆဆာကတော့နိုင်ငံတကာကအချိန်မလွန်ခင်အရေးယူဆောင်ရွက်ကြဖို့တိုက်တွန်းပါတယ
် So international community has to act now
နိုင်ငံတကာအတိုင်းဝိုင်းဘက်ကပြစ်မှတ်ထားအရေးယူတန်းခတ်မှုကိုချိတ်ဆက်ဆောင်ရွက်ကြရပါမယ်တဲ့ မြန်မာစစ်တပ်ရဲ့စစ်ပွားရေးသူတို့ကုမ္ပဏီတွေပေါ်မှာပြစ်မှတ်ထားအရေးယူဆောင်ရွက်ခဲ့တဲ့အတွက်လဲအမေရိကန်ဗြိတိန်အစိုးရတွေပြည်သူတွေကိုအထူးကျေးဇူးတင်တယ်လို့ဗြိတိန် Sky News ကိုပြောခဲ့တာပါလွတ်လပ်ခွင့်နဲ့ဒီမိုကရေစီရေးအတွက်သာတောင်းဆိုကြတဲ့မြန်မာပြည်သူတွေကိုတပ်ဖြတ်ဖို့အတွက်မြန်မာစစ်တပ်ဟာနိုင်ငံစစ်ပွားရေးကနေသူ့ဟွက်ရယူထားတဲ့ငွေနဲ့လက်နက်တွေဝယ်နေတာလို့သူကပြောခဲ့တာပ
ါ For their freedom and democracy.So the world has to act before it's too late.
မြန်မာစီးပွားရေးဥပိုင် limited ရဲ့ share ပိုင်ဆိုင်မှုအချက်လက်တွေအရအကျိုးမြတ်တွေကိုစစ်တပ်တွင်စနစ်တကျခွဲဝေတာထွက်ရပြီးဒီထဲမှာလူခွင့်ရေးအကြီးအကျယ်ချိုးဖောက်မှုမှာတာဝန်ရှိသူတွေလည်းပါတယ်လို့ American ဘာသာရေးဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်။စီးပွားရေးမြို့တော်ရန်ကုန်မှာတော့လက်ရှိမှာဆရာနာသိန်းစန့်ကျင်ဆန္ဒပြပွဲတွေကြောင့်လုပ်ငန်းတွေမလဲပတ်နိုင်ပါဘူး။နိုင်ငံတကာတန်ခတ်ပိတ်ဆို့မှုကြောင့်နိုင်ငံတကာငွေကြေးအလွှဲပြောင်းမှာအခက်အခဲဖြစ်နိုင်တယ်လို့ပြည်တွင်းစီးပွားရေးအဝင်အဝိုင်းကစိုးရိမ်ကြပါတယ်။အမေရိကန်အဝိထင်းနဲ့ဖနက်ကုန်အမှတ်တစိတ်တထောင်ကျော်ပါတဲ့ကုန်သွယ်ရေးအသင်းကြီး American Apparel and Footwear Association ရဲ့ဥက္ကဋ္ဌလည်းဖြစ်အမှုဆောင်ညွှန်ကြားရေးမှူးလည်းဖြစ်တဲ့ Steven Lama ကတော့မြန်မာနိုင်ငံမှာဒီမိုကရေစီကိုငြိမ်းချမ်းစွာပြန်လည်ကျင့်သုံးရေးနောက်ဖန်ခံထားရသူအလုံးပြန်လှုပ်ပေးရေးအတွက်တိုက်တွန်းတောင်းဆိုထားပါတယ
်။ We've been very outspoken in denouncing the coup. We're urging an immediate peaceful restoration of democracy.
ဆရာနာသိမ်းမှုအဆုံးသတ်ရေးအစိုးရဘက်ကဖိအားပေးဆောင်ရွက်ဖို့ကိုလည်းတိုက်တွန်းထားပါတယ်။ဒါပေမဲ့ဒီလိုဆောင်ရွက်တဲ့နေရာမှာလုတ်သားတွေကိုမထိခိုက်စေဖို့လည်းတိုက်တွန်းထားပါတယ်။လုတ်သားတွေရဲ့အသက်မွေးဝမ်းကြောင်းအလို့အကိုင်းနောက်သူတို့အခွင့်အရေးကိုကာကွယ်ပေးဖို့ကတိတ်ပြီးတော့အရေးကြီးပါတယ်လို့ပြောခဲ့တာပါ။ဆေးဥချုပ်ရေးကျင့်သုံးနေတဲ့လှိုင်းသားရရွှေပြည်သားတို့ကဆက်မှုလုတ်သားတွေကတော့လုံခြုံရေးစိုးရိမ်ချက်နောက်အလို့တွေရန်နာလိုက်ရတာကြောင့်လဲရန်ကုန်ကိုစွန့်ခွာနေကြရပါတယ်။နိုင်ငံတကာရဲ့တန်းခတ်ပိတ်ဆို့မှုတွေကြောင့်သိနေချီတဲ့အထဲချုပ်လုတ်သားတွေထိခိုက်မဲ့အရေးစိုးရိမ်ချက်တွေလည်းရှိပါတယ်။ဒါပေမဲ့အထဲချုပ်လုတ်သားကောင်းဆောင်တွေကတော့အာဏာသိမ်းတာကိုဆက်လက်ဆန့်ကျင်မယ်လို့ပြောကြပါတယ်
။နော်တက်ကြလှုပ်ရှားတဲ့ဥဆောင်သူတယောက်အနေနဲ့ရောပြည်သူတယောက်အနေနဲ့ရောပေါ့နော်။ကျမတို့မြန်မာနိုင်ငံမှာဒီစစ်အာဏာရှင်ရဲ့လက်အောက်မှာတော့ကျမတို့တွေလည်းဟိုဟာပေါ့မနေနိုင်ဘူး။ကျမတို့ရဲ့အနာဂတ်မျိုးဆက်တစ်တွေကိုလည်းကျမတို့ထားနိုင်ဘူးပေါ့နော်
အထည်ချုပ်လုပ်ငန်းတွေကမြန်မာပို့ကုန်လုပ်ငန်းကဏ္ဍမှာအရေးပါပါတယ်မြန်မာနိုင်ငံဆိုင်ရာဥရောပကုန်သည်ကြီးများအသင်းရဲ့နောက်ဆုံးထုတ်စင်းတွေအရ2018ခုနှစ်တွင်မြန်မာအထည်ချုပ်လုပ်ငန်းကဏ္ဍရဲ့တင်ပို့မှုဟာတန်ဖိုးဒေါ်လာ 4.59 ဘီလီယံရှိတယ်လို့ဖော်ပြပါတယ်နမယကုန်မှတ်တစိ့တွေအနေနဲ့တခြားနိုင်ငံတစ်ခုကိုရွှေ့မယ်ဆိုတဲ့ကိစ္စကမလွယ်ကူသလိုပဲတကယ်လို့ရွှေ့သွားပြီဆိုရင်လေမြန်မာနိုင်ငံကိုတစ်ခါပြန်လာဖို့ကလည်းမလွယ်ကူဘူးလို့ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်ရှင
်။မတ်တင်ဂီထိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။ခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ပြပေးကြပါမယ်။စစ်အာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာအစိုးရကိုအားမပေးဖို့နဲ့ဒီမိုကရေစီလိုလားတဲ့မြန်မာပြည်သူတွေဘက်ကနေရည်တည်ဖို့ဂျပန်နိုင်ငံရေးသမားတွေနဲ့ဂျပန်ပြည်သူတွေကိုဂျပန်ရောက်မြန်မာတွေကစူးစမ်းစည်းရုံးနေကြပါတယ်။အနုမီဝုန်တန်တင့်ထားတဲ့ဟီရိုရှိမားမြို့ကထားဝရငင်းညံ့ရေးမိတောက်ကိုမိကူပြီးမြန်မာပြည်သူတွေငင်းညံ့အောင်ဆူတောင်းနိုင်ခဲ့တဲ့အထိဂျပန်နိုင်ငံကမြန်မာရေးလှုပ်ရှားမှုအကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်အာဏာသိမ်းအုပ်ချုပ်မှုကိုကန့်ကွက်ဆန့်ကျင်ဆန္ဒပြတဲ့ပြည်ရင်းကပြည်သူတွေကိုပြည်ပနိုင်ငံတွေမှာရှိနေကြတဲ့မြန်မာပြည်သူတွေကလည်းတက်နိုင်တဲ့ဘက်ကနေအားပေးနေကြပါတယ်။ဂျပန်နိုင်ငံမှာဆိုရင်ဂျပန်နိုင်ငံရဲ့သမားတွေဂျပန်ပြည်သူတွေမြန်မာအရေးကိုစိတ်ဝင်စားအာရုံစိုက်လာအောင်လို့မြန်မာအတိုင်းအဝိုင်းကစူးစမ်းဆောင်ရွက်နေကြပါတယ်။ပြည်တော်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဖွဲ့ထားတဲ့အစိုးရကိုလက်ခံအတိအမှတ်ပြုဖို့အတွက်ဂျပန်လွှတ်တော်အမတ်တွေကိုမြန်မာလူငယ်တချို့ကစီယုံတိုက်တွန်းနေပါတယ်။ဂျပန်ရဲ့လက်ရှိအာဏာရပါတီကအမတ်တွေရောအတိုက်ခံပါတီကအမတ်တွေနဲ့ပါတွေ့ဆုံဆွေးနွေးမှုတွေရှိနေတဲ့အကြောင်းစီယုံလှုပ်ရှားနေသူမတ်လေကအခုလိုပြောပြပါရယ်
။ဂ ဒါကတော့ဒီ CRPH ပေါ့နော်ညီမပြည်သူတို့ကရွေးချယ်တင်မြှောက်ထားတဲ့အစိုးရဟောပေါ့နော်ဖက်ဒရယ်ပြည်ထောင်စုအစိုးရပဲပြောမှာပေါ့နော် CRPH ဆိုတာဘာလဲဆိုတော့သိဖို့ရယ်ပြီးတော့ဒီ CRPH ကိုလက်ခံဖို့အတွက်ညီမတို့ဒီ CRPH ကထုတ်ပြန်တဲ့ဟာတွေပြီးတော့ဥပဒေနဲ့ပတ်သက်ပြီးတော့လေဂျပန်တို့တွေအမှပေါ့နော်ဘာသာပြန်ပြီးတော့လွတ်တော်ဟောပြီးတော့ဒီအကြီးအကဲပေါ့နော်ဌာနဆိုင်ရာအကြီးအကဲနဲ့တွေ့ဆုံပြီးတော့မှဆွေးနွေးနေပါတယ်မှာအသေးစိတ်ကတော့လောလောဆယ်ဟိုပြောလို့မရတဲ့အကြောင်းအရာတွေရှိရယ်ပေါ့နော်တောင်းအောင်မြင်တော့လဲအောင်မြင်နေပါတယ်အခုစစ်တပ်နဲ့ပြည်သူနဲ့ဖြစ်နေတဲ့ပွဲမှာဒီ CRPH ကိုထောက်ခံခြင်းအရဆိုရင်ပြည်သူဘက်ကပါတယ်ဆိုတဲ့ဟာမျိုးတစ်ခုနေနဲ့ဖိအားတစ်ခုနေနဲ့ပေးပြီးတော့မှဝင်ဝင်နေရပေါ့နော
်ဂျပန်နိုင်ငံရင်းသမားတွေနဲ့တွေ့ဆုံတဲ့အခါမှာဒီ CRPH ကိုထောက်ခံဖို့တစ်ခုပဲလားဘာလို့လဲဆိုတော့ဂျပန်နိုင်ငံကပြောရမယ်ဆိုရင်ဒီမြန်မာနိုင်ငံမှာဒီလာပြီးရင်းနှီးမြှုပ်နှံထားတဲ့ဂျပန်ကုမ္ပဏီတွေဆိုတာနေတာမဟုတ်ဘူးလေအဲ့တော့အဲ့ဒီကုမ္ပဏီတွေနဲ့ပတ်သက်လို့အဲစီးပွားရေးဆက်တွေဖြတ်တာမျိုးအဲ့ဒါမျိုးလုပ်ဖို့အတွက်ကိုတိုက်တွန်းတာမျိုးတွေရှိလားအဲ့ဒါလည်းအသိပြရစေ
ရှိပါတယ်ပြောရမယ်ဆိုလို့ပြင်ဂျပန်ကကျွန်တော်ဘိုးစင်ပေါင်းဆက်ကနေပါပေါ့နော်ဆိုရစစ်တပ်နဲ့လည်းရန်ပဏံတင်ခဲ့တဲ့အဖွဲ့အစည်းတစ်ခုပေါ့နော်ပြည်သူလူထုလည်းထောက်ပံ့နေဟိုနိုင်ငံတစ်ခုလည်းဖြစ်တယ်ပေါ့နော်ဒါမှမဟုတ်ဒီချိန်နေမှာသူတို့ရဲ့ ODA ထောက်ပံ့ပေါ့နော်ရပ်တန့်ဖို့ရပြီးတဲ့အခါကျမြန်မာနိုင်ငံမှာဝင်ရောက်နေတဲ့400ကျော်သောဒီစီးပွားရေးပေါ့နော်အဲ့ဒါတွေကိုအားလုံးရပ်တန့်ပေးဖို့ပေါ့နော်မပူပေါင်းပေးဖို့ပြောရမယ်ဆိုရင်ခီရင်းလိုမျိုးပေါ့နော်ပြပတ်တာလှုပ်ဆောင်ပေးဖို့ရပြီးတဲ့အခါကျတော့ဒီဩစတြေးလျလိုမျိုးပေါ့အနာရှင်ရတာတမိတွေမိသားစုဝင်တွေကိုဗီဇာပန်းနာမျိုးပြီးတော့စီးပွားရေးအရာပိတ်ဆို့မှုတွေပြီးတော့အဲ့လိုမျိုးဗီဇာအရာပိတ်ဆို့မှုတွေလုပ်ပေးဖို့လဲတောင်းဆိုပါတယ်မှာ
အဲ့တော့အဲ့လိုမျိုးတောင်းဆိုတဲ့အခါမှာရောတုံ့ပြန်မှုတွေကဘယ်လိုမျိုးရလဲဟိုအပြုသဘောဆောင်တဲ့တုံ့ပြန်မှုတွေကိုရပါလားရှင
်အပြုသဘောဆောင်တဲ့တုံ့ပြန်မှုလားဆိုတော့ဒီချိန်နေမှာအခုအလုံးဝမြင်တွေ့နေရတဲ့အတိုင်းပဲပေါ့နော်ဂျပန်ကတော့တိကျပြတ်သားတဲ့အဖြစ်တစ်ခုကိုထွက်မလာသေးဘူးပေါ့နော်လောလောဆယ်အချိန်နေမှာသူတို့တွေကဒီမြန်မာစစ်ဆိုရနဲ့အဲကောင်းမွန်တဲ့ဆက်ဆံရေးရှိရတဲ့ကြောင့်မို့လို့စစ်ဆိုရကိုဖြောင်းဖြားမယ်အဲ့လိုမျိုးပလန်တစ်ခုသူတို့မှရှိရပုံမှာပဲဗီဇာဘန်နဲ့ကိစ္စတွေဒီစီးပွားရေးပိတ်ဆို့မှုတွေအတွက်ကတော့သူတို့စဉ်းစားပါမယ်ပေါ့နော်ပြတ်သားတိကျပြတ်သားတဲ့အဖြစ်ကတော့မရသေးဘူးမှာလောလောဆယ်မှာဒါဒီတိုက်ခံပါတီရောတခြားသူတို့အနာရပါတီတွေရောအလုံးကိုဟိုပရက်ရှာပေါ့နော်တနိုင်တည်းမြတ်ပရက်ရှာပေးရင်ဆွေးနွေးရင်လည်းတော့လှုပ်ဆောင်နေပါတယ်
ဒါကတော့ဟိုနိုင်ငံရေးသမားတွေဘက်ဟိုတိုက်တွန်းနေတဲ့အပိုင်းပေါ်လေ။နောက်ဒီဂျပန်ပြည်သူတွေဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေကိုပို့ပြီးတော့သိလာအောင်ကောလုပ်နေတဲ့အပိုင်းအောင်လည်းပြောပြပါလားရှင်
။ဂျပန်ပြည်သူလူထုသိအောင်လုပ်နေတာကတော့ဟိုငွေတွေကအဖွဲတော်တော်များများဟိုစိတ်ဝင်စားအောင်ပေါ့နော်ကာတွန်းလေးနဲ့လုပ်တာအနီမလေးနဲ့လုပ်တာလည်းရှိရဲ။ပြီးတော့လုံးဝမြန်မာနိုင်ငံရဲ့ဖြစ်ပျက်နေတဲ့အခြေအနေတွေကိုလုံးဝပုံနေဒီ Twitter တန်ယူရေပေါ့နော်။အားအပုံတွေရောအကုန်လုံး link နေနဲ့ဒီ QR code နဲ့လုပ်တယ်ပြီးတော့ pamphlet လေးလုပ်တယ်လုပ်ပြီးတော့ကျမတို့လူစီ900ဗုဒ္ဓတွေမှာလိုက်ပြီးတော့မဝေးကြတယ်ပြီးရခါကျတော့ဒီဂျပန်မြန်မာအဖွဲ့အစည်းရေး page တွေရှိရပေါ့နော်အဲ့ page တွေမှာဆိုလို့ဖြစ်နေညီမတို့ဒီဟာတွေသတင်းတွေကိုတင်ပေးတယ်ပြီးတော့ NGO အဖွဲ့အစည်းမျိုးပေါ့နော်အာဆီယံနိုင်ငံမျိုးကူညီနေတဲ့အဖွဲ့အစည်းကောင်ဆောင်တွေရှိရပြီးတော့ဖုန်းတော်ကြီးအနေနဲ့ဦးဆောင်ပြီးတော့မှတနိုင်ငံလုံးတည်အောင်လုပ်ဆောင်ပေးရမျိုးတွေပေါ့နော်ဆိုတော့ဂျပန်ပြည်သူလူထုနားလည်လက်ခံလာအောင်မြန်မာပြည်ရဲ့အခြေအနေကိုလုံးဝသိပြီးတော့မှဂျပန်စိုးရတော်ပြမှုကဘယ်လိုလဲဆိုတာကိုသိပြီးတော့သူတို့လူမျိုးတွေကိုယ်တိုင်စိုးရကိုဖိအားပေးနိုင်ဖို့အတွက်ပေါ့နော်ညီမတို့တွေအားလည်းစူးစမ်းလှုပ်ဆောင်နေပါတယ
်ဂျပန်ကုမ္ပဏီတွေမှာအလုံးလုံးနေကြတဲ့မြန်မာတချို့ကလည်းဆေးရနာတိမ့်ထားချိန်မှာမြန်မာနိုင်ငံနဲ့စီးပွားရေးမလုပ်ဖို့ကုမ္ပဏီလူကြီးတွေကိုတိုက်တွန်းစည်းရုံးမှုတွေလုပ်နေကြပါတယ်တိုကျိုမြို့တော်ကကမ္ဘာကျော် Fujitsu နည်းပညာကုမ္ပဏီမှာလုပ်နေတဲ့မတ်တနာညွန့်ကသူတောင်းဆိုခဲ့တာကိုခုလိုပြောပြပါတယ်
အဲလုံးဝစီမံရေးဆိုရှင်ရပ်ပြီးဖို့အတွက်ရေအဲနောက်လေးမလုပ်ဖို့အတွက်ရေအဲ့ဒီစီမံရေးတွေမလုပ်တာနဲ့ပတ်သက်ပြီးတော့ဘယ်လိုပြောလဲဟို business mind ကနေပြီးတော့ pressure ဖြစ်သွားပြီးစစ်နေပေါ့နော်အဲ့ပြီးတော့နောက်တစ်ခုတောင်းဆိုပေးတာကတော့ဒီ Fujitsu ဆိုတာကမြန်မာပြည်မှာလေလူတည်များတဲ့ company နိုင်ငံတကာမှာလေလူတည်များတဲ့ company ကနေပြီးတော့အဲဒီ company ကနေပြီးတော့ဒီမြန်မာပြည်စစ်တပ်ရဲ့အဲလူမဆန်တဲ့လုပ်ချက်တွေကိုသဘောမတူလက်မခံပါဘူးဆိုပြီးတော့ရှုံချတဲ့ statement ကိုထုတ်ပြီးတော့အဓိကတောင်းဆိုနေတာပါပေါ့နော်ဒါပေမဲ့တောင်းဆိုနေပြီလေသူတို့ဟိုအဖြေဆိုပြီးကတော့ဒီအခုလက်ရှိအခြေအနေမှာ Facebook တွေမြန်မာပြည်စစ်တပ်နဲ့ပတ်သက်တဲ့အဲလုပ်ငန်းငွေဆိုတာတွေလုပ်နေတာတွေဟိုမရှိပါဘူးဆိုတော့အဲအကြောင်းကိုပြန်ရတယ်ဆိုတဲ့ဟာရယ်ဒါပေမဲ့အဲဒီ statement ထုတ်ဖို့အတွက်ကတော့ဒီတခြားနိုင်ငံရဲ့နိုင်ငံရေးမှာဝင်ရောက်ဆွတ်ဖတ်သူလို့ဖြစ်မှာအတွက်အကြောင်းသူတို့ကဒီ statement အထိကတော့မထုတ်နိုင်ပါဘူး။ဒါပေမဲ့ဒီ ACC ပြီးဖို့အတွက်ရဲ့သူတို့ကတော့ဘယ်လိုပြောလဲ။နောက်နေ့သတိထားပြီးတော့ဒီအခြေအနေတွေကိုအဲကြည့်ရှုဆောင်ရှောက်ချင်ပါတယ်ဆိုပြီးတော့အဖြေရထားပါတယ်ပေါ့နော်။ စိတ်မတည့်တော့မထုတ်လိုက်နိုင်ပေမဲ့ညီမတို့ဒီဖူဂျီဆွမ်မလုံးနေညီမလူမျိုးတွေအတော့ပါတော့ဗောနော်ဒီစီးရောအထိဒီကိုယ့်ရဲ့ခိုင်ယူချက်ကိုပြောပြနိုင်တဲ့အတွက်အခြေအနေတစ်ခုကတော့ပေါက်ပြောက်သွားတယ်လို့တော့ပြောမှာပေါ့နော်
သူတို့ရဲ့ Fujitsu Company အကြီးအကဲတွေကိုတောင်းဆိုတဲ့လိုမျိုးတခြားဂျပန် company တွေမှာအလုပ်လုပ်နေကြတဲ့မြန်မာတွေအနေနဲ့စာရေးတင်နိုင်ဖို့လဲသူတို့ကအကူအညီပေးနေပါတယ်
။မြန်မာတို့ Fujitsu ကိုထုတ်လိုက်နိုင်တဲ့အတွက်အခုဆိုလို့ရှိရင်ဒီတခြား company ကဟိုကုတ် company ကိုတင်ကြည့်လို့ပါအမရေလို့ပြောလို့ရှိရင်ဒီအစအနေတိုင်းပြောရေးစရာမလိုတော့ဘူး။ဒီ format ပုံစံကိုယူပြီးတော့အဲ့မှာ company နာမည်တို့ကိုယ့်နာမည်တို့ဖြည့်ရုံနေနေမဲ့ဟိုရေးလို့ရပါပြီအမ။ဘာလို့မဆိုလွယ်လွယ်ကူကူနဲ့ต้องรู้เลยอ่ะพี่ฉะเชิงเนี่ยว่าฉะเชิงเนี่ยโหชอบเลยอ่ะไอ้เฉยนี้ที่ผิดตอนนั้น
အခုလိုမျိုးဂျပန်နိုင်ငံမှာရောက်နေကြတဲ့မြန်မာတွေကမြန်မာနိုင်ငံကဆက်ရနာတိမ့်ထားသူတွေအပေါ်ဖိအားတွေပေးနေကြသလိုမြန်မာနိုင်ငံကပြည်သူတွေငြိမ်းချမ်းစေဖို့အတွက်အမှုမြူဘုံတန်တင်ခဲ့တဲ့ဟီရိုရှိမာမြို့ကထာဝရငြိမ်းချမ်းရေးမိတော့ကိုမိကူပြီးဆူတောင်းပေးတာအထိလုပ်နိုင်ခဲ့ပါတယ်မြန်မာနိုင်ငံအကြောင်းစိတ်ဝင်စားတဲ့ဂျပန်ဖုန်းတော်ကြီးတွေစီစဉ်တဲ့ဒီပွဲဘလောက်ထူးခြားသလဲဆိုတာကိုမက်လယ်ကရှင်းပြပါတယ်
ဟီရိုရှိမာနမျိုးပုံတင်ကန်တော့လူတွေမှာတောင်းတန်းချီတည်ဆုံးခဲ့ရတယ်ပေါ့နော်အဲဒီတော့ဆိုလို့ဖြစ်နေပြင်းမဲ့တဲ့ပြည်သူတွေကတည်ဆုံးခဲ့ရတယ်ပေါ့မြန်မာနိုင်ငံမှာဆိုလဲသူတို့နဲ့တူညီနေတဲ့အရာတခုကဘာလဲဆိုတော့လုံးဝမတရားဟိုအသက်ခံနေရတယ်ပေါ့နော်အသက်ခံနေရပြီးတော့ပြည်သူလူထုကငြင်းချမ်းရေးအတွက်လိုလိုလားလားနဲ့တက်တိရှိရှိနဲ့အားလုံးကစီးလုံးညီမျိုးစွာဘာသာမချလူမျိုးရေးမချမခွဲခြားပဲလှုပ်ဆောင်နေတဲ့ဟာအတွက်သူတို့တွေအရန်ကိုအားရတယ်မြန်မာပြည်ကိုလုံးဝငြင်းချမ်းတဲ့နိုင်ငံတစ်ခုအနေနဲ့အများဆုံးရောက်စီခြင်းနဲ့ဆိုတဲ့စန္ဒာနဲ့သူတို့ခွင့်တောင်းပြီးတော့မှဒီမင်းချမ်းမိတော့ကိုရခဲ့တာပေါ့နော်။မှပြောမယ်ဆိုတော့မြန်မာပြည်သူလူထုအတွက်အများဆုံးတော့ငင်းချမ်းရရပါစေဆိုတဲ့စိတ်နဲ့ဒီမှာဆိုရင်လုံးဝအဲ့နေရာဝင်ခွင့်မရှိတဲ့နေရာတစ်ခုပေါ့နော်။ဘယ်နိုင်ငံမှဒီငင်းချမ်းမိတော့ကိုညှိယူပြီးတော့မှလုပ်တဲ့ပွဲလည်းမရှိခဲ့ဘူးသူတွေပေါ့နော်။ကိုမြန်မာနိုင်ငံရဲ့အခြေအနေမြန်မာလူမျိုးတွေရဲ့စီလုံးမှုဒီဂျပန်မှာရှိတဲ့လူတွေရဲ့စူးစမ်းမှုတွေကြောင့်မို့လို့သူတို့ရဲ့ကိုချင်းစာမှုနဲ့မြန်မာနိုင်ငံရဲ့ငင်းချမ်းရေးလိုလားမှုတွေကြောင့်မို့ဒီမျိုးကိုရောက်ရှိခဲ့လို့ညီမကတော့ထင်ပါတယ်မို့
ဂျပန်နိုင်ငံရေးသမားတွေနဲ့ဂျပန်ပြည်သူတွေကိုမြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုအကြောင်းတွေအာရုံစိုက်အောင်နဲ့ဂျပန်စီးပွားရေးလုပ်ငန်းတွေအနေနဲ့ဆက်ရနာတင်ထားတဲ့အစိုးရနဲ့စီးပွားရေးလှုပ်တာရပ်ဖို့အတွက်ဂျပန်ရောက်မြန်မာတွေနှီးမျိုးစုံစူးစမ်းနေကြတာဖြစ်ပါတယ်ရှင်ကျွန်မဆွေမြတ်မောပါ
တနင်္လာနေ့အတွက်ပတ်စင်ကန်တာတွေကတော့ဒီလောက်ပါပဲခင်ဗျာ VOA မြေတန်အကန်တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဆက်ပြီးတော့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါအောင်မယ်ခင်ဗျာမြန်မာနိုင်ငံမှာစစ်အာဏာသိမ်းထားတဲ့စစ်ကောင်စီကိုနိုင်ငံတော်ပုံစံမျိုးစုံနဲ့ဆက်ပြီးဆန္ဒပြနေကြသလိုစစ်တပ်ကဖွဲ့စည်းတဲ့ဘက်ကလည်းဆက်ပြီးတော့အကြမ်းဖက်နေနေတာတွေကြောင့်ဒီကနေ့မှလည်းအရသာတည်ဆုံမှုတွေအများပြားရှိခဲ့ပါတယ်။ရန်ကုန်တောင်တကုန်ဘက်မှာစစ်အုပ်ချုပ်ရေးကောင်စီရဲ့လက်ချက်ကြောင့်မတန်ဆွမ်းသူတဦးအပါအဝင်အရသာ2ဦးတည်ဆုံပြီးတချို့လည်းအပြင်းထန်ဒဏ်ရာရသွားတယ်လို့ကိုရွေကြုံရသူတွေက VOA ကိုပြောပြကြပါတယ်။မြန်မာနိုင်ငံအတွင်းကအခြေအနေနဲ့ပတ်သက်လို့အင်ဒိုနီးရှားနဲ့ဂျပန်နိုင်ငံအကြားအနီးကဆွေးနွေးနေတယ်လို့ဂျပန်နိုင်ငံကရောက်ရှိနေတဲ့အင်ဒိုနီးရှားနိုင်ငံသားဝန်ကြီးရက်နိုမာဆူဒီကပြောပါတယ်မြန်မာနိုင်ငံအတွင်းကလက်ရှိဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်လို့အင်ဒိုနီးရှားနဲ့ဂျပန်နိုင်ငံအကြားအ ਨੇ စုံတစ်ပတ်ကို2ကြိမ်ဆွေးနွေးနေကြပါတယ်လို့လည်းဝန်ကြီးမာဆူဒီကပြောပါတယ်ဂျပန်နဲ့အင်ဒိုနီးရှားနိုင်ငံအနေနဲ့နှစ်နိုင်ငံအကျိုးစီးပွားအတွက်သာမဟုတ်ပဲဒေတာရင်းတည်ငြိမ်အေဂျင်စီနဲ့တရားဝါပြောရေးအတွက်ကိုပါပူးပေါင်းလုပ်ကင်နေကြတာဖြစ်တယ်လို့လည်းပြောပါတယ်မြန်မာနိုင်ငံအတွင်းလက်တလောဖြစ်ပေါ်နေတဲ့ဝါနေဂျီကိုပေါ်ရအခြေအနေတွေကိုကြော်လွှားနိုင်ဖို့အချိန်ကြနိုင်ပြီးအာဆီယံနိုင်ငံတွေအနေနဲ့ဒီပြဿနာကိုဘယ်လိုတုံ့ပြန်မလဲဆိုတာအရေးတကြီးဖြစ်နေတယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီး Vivian Balakrishnan ကလည်းပြောကြားလိုက်ပါတယ်ဒီဖြစ်ရပ်တွေကိုဖြေရှင်းဖို့အချိန်အတော်ကြာနိုင်တဲ့အကြောင်းနဲ့သူ့အနေနဲ့သိပြီးတော့အကောင့်မမြင်ဘူးဆိုတာကိုဝန်ခံကြောင်းလဲဝန်ကြီး Vivian ကစင်ကာပူသတင်းဌာနတွေကိုပြောကြားခဲ့ပါတယ်ခင်ဗျာမြန်မာနိုင်ငံပေါ်ကုလသမဂ္ဂလူမျိုးရေးကောင်စီအရေးပေါ်အစည်းအဝေးကိုလာမယ့်ပုတ်ထုံးနေ့မှာတကပိတ်ခေါ်ယူကျင်းပဖို့ရှိတယ်လို့တန်တမန်သတင်းရက်ွက်တွေကိုကိုးကားပြီးတော့ AFP သတင်းမှာရေးသားထားပါတယ်မြန်မာနိုင်ငံအခြေအနေတွေကိုအရေးပေါ်ဆွေးနွေးဖို့ဗြိတိန်ကအဆိုပြုခဲ့တာဖြစ်ပြီး15နိုင်ငံပါကုလသမဂ္ဂလူမျိုးရေးကောင်စီမှာအမေရိကန်ပြည်ထောင်စုကလက်တလောအားဖြင့်တော့အလဲကျဥက္ကဋ္ဌတာဝန်ယူထားပါတယ်အခုလာမယ့်ကုလသမဂ္ဂလူမျိုးရေးကောင်စီအစည်းအဝေးမှာတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်Christine Shrena Bagana ကမြန်မာနိုင်ငံနောက်ဆုံးအခြေအနေတွေကိုတင်ပြရှင်းလင်းသွားမှာဖြစ်ပါတယ်ခင်ဗျာ2023ခုနှစ်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာမူပေါင်းသဘောတူညီချက် TIFA အရမြန်မာနိုင်ငံနဲ့ရရှိထားတဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အားလုံးကိုအမေရိကန်ပြည်ထောင်စုကယာယီဆိုင်းငံ့လိုက်ပါပြီ မြန်မာနိုင်ငံအတွင်းဒီမိုကရေစီနီးလန်းကြတဲ့အစိုးရတရားပေါ်ပေါ်မလာမချင်းဒီဟာကိုတည်ဆည်သွားမယ်လို့လည်းသူကပြောပါတယ်ခင်ဗျာတော်ရစီမြန်အခုနာချင်းနေကြတာကတော့ view မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာဒီကနေ့အစီအစဉ်မှာအစီအစဉ်ထုတ်လို့ရေးမှုအဖြစ်မဆုမြန်မွန်ကတာဝန်ယူတင်ဆက်ပေးခဲ့တာပါဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Charleston Mock ဖြစ်ပါတယ်ခင်ဗျာ VOA American တန်ရတင်းလာနေအစီအစဉ်တွေကိုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာတော်ရရှိများနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်ကင်းဝေးပြီးတော့လူအင်ဆန္ဒတွေအားလုံးအများဆုံးပြေဝနိုင်ကြပါစေခင်ဗျာ This program has